ကုသိုလ်ရဲ့ဖို့ပါကကိုအမြတ်တမ်းပေးဝေခြင်းနိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေဆိုပြီးရေစက်ချခြင်းဒီကိစ္စနဲ့ရုပ်မဆောင်ရွက်မိမှာဘုန်းကြီးအလုံးစုံတရားဓမ္မပေါင်းကိုအနုမောဒနာတရားဝမ်းမြောက်ဝမ်းသာဖြစ်စေတတ်တဲ့တရားလိုက်နာကျင့်သုံးဖို့တရားကိုဟောကြားပေးပါမယ်။ ရှင်နေသာသနာတော်နှစ်2522ခုနှစ်ကောဇာတက္ကရေ1322ခုနှစ်ပထမဝါဆိုလဆန်း17ရက်ခရစ်နှစ်2022ပြည့်နှစ်ဇွန်လ27ရက်အင်္ဂါနေ့မှာစကိုင်းတောင်ရွတ်မြတ်စွာဘုရားကျောင်းတိုက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကရန်ကုန်မြို့တိုက်တဲ့ အခန်း2နှင့်ပရောလန်းယူဇနာပလာဇာအနောက်ဖက်မှာနေထိုင်ကြတဲ့ရဟန္တာရကဥမ္မောင်လရဟန္တာရကမတော်ကောဝါတမိရဟန္တာရကမမြဖြစ်ကြတဲ့မခိုင်ခိုင်မွေတာမောင်တင်အောင်မိုးတမိမောင်စောမျိုးအောင်မရှိစီတန်မြေမောင်ခန့်ထူးနိုင်မချူလင်းတာတမိမြေမိသားစုတို့ဖြစ်ပါတယ်။ ကုသိုလ်ကောင်းမှုပြုလုပ်ချခြင်းရဲ့အကြောင်းရင်းခန္ဓာကတော့မြတ်စွာဘုရားကြောင်းတိုင်မှာပရိယပတိပတ်သာသနာတော်ဝန်ကိုထမ်းဆောင်နေတဲ့တာမဏေရှင်ကန္တသာရအာတေနံတပိပရိကရာတန်စာဆင်ပြီးတော့မြင့်မြတ်တော်ယံဖြစ်သူရောက်အောင်တွတ်တွင်းချီးမြှောက်ခြင်းဥပဒံပရကံဆောင်မင်္ဂလာကိုဒီကအားဖြင့်ပြုလုပ်ပါတယ်။ဥပဒံပရကံဆောင်မင်္ဂလာကိုကြောင်းခံပြီးတော့တန်ဃာတော်220ကျော်တို့အား အာယုံခါမှာကြာစံကြောဆွမ်းနေလေခါမှာမွန်မြတ်တော်ခဲဝေဘောဇဉ်ဆွမ်းများဆက်ကလှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုရဟန်းတဲ့အတွက်လိုအပ်တဲ့သင်္ကန်းတပိပရိကရာဆောင်ခြင်းတော်စတဲ့အဆက်တဲ့ပစ္စည်းမျိုးစုံများကိုလည်းပဲလှူဒန်းကြခြင်းများဆက်ကြာကြောင်းတိုင်မှာလိုအပ်နေတဲ့အဆောက်အုံအတွက်နဝကံမဝုထုငွေကြက်သိန်း၄၀၀ကိုလည်းပဲ လူအပ်တဲ့ခါမှာလူတန်းရံကြိုတင်ပြီးတော့ရေစက်ချလူတန်းကြခြင်းပင်တန်ကဆရာတော်15ပါးတို့အားလီနေသင်္ကန်းတွေ့ဆုံတစုံစီအပြင်15စုံတထောင်ကျက်တန်အဆက်တော်ပစ္စည်းများအတွက်နဝကံမှာတသိန်း9000ကျက်သွားရိုက်စီသွားရိုက်တန်တစုံစီအပြင်15စုံလူတန်းကြခြင်းတရားတော်ကိုပူဇော်သည့်အနေအချင်း တသိန်းကျက်တန်အဆက်တော်ပစ္စည်းများကိုလှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုပြုလုပ်ကြတယ်။အကြောင်းရင်းခန္ဓာကယဟန်ကံမင်္ဂလာကိုကြောင်းပြုပြီးတော့ကုသိုလ်ကောင်းမှုတွေဒါနတိလဘာဝနာမျိုးစုံအောင်ယနေ့ယခုမှပြုလုပ်ကြတယ်။အဲ့တော့ယဟန်တက္ကရကမများယဟန်မေတော်ခမည်းတော်ရှင်မျိုးများနဲ့တကွာအာလုံးသောပရိသတ်တွေကိုဖုံးကြီးရ စုစုဗုဒ္ဓဆုံးမဆိုတဲ့တရားတော်ကိုနုမောဒနာတရားဖြစ်နဲ့လိုက်နာကျင့်သုံးဖွယ်တရားဖြစ်နဲ့ဟောကြားပေးပါမယ်။စုစုဗုဒ္ဓဆုံးမဆိုတာဖရာရှင်ရဲ့ဩဝါဒပါတိမောက်ကိုပြောတာပါ။ဩဝါဒပါတိမောက်ဆိုတာဖရာရှင်ကိုတော်မြတ်တွေသာလျှင်ဟောကြားတော်မူတဲ့ဥပုံနဲ့မှာရွတ်ဆိုပြီးတော့တန်ဃာတော်ရှင်မြတ်တွေကိုဆုံးမဟောကြားခဲ့တဲ့တရားတာဝဩဝါဒပါတိမောက်လို့ခေါ်တယ်။ ကာထာအပြင်သုံးကာထာမြပဲရှိပါတယ်။စာကြောင်းရေအပြင်နှစ်ပါးတော့ဒကြောင်းနှုံရိုက်နှိပ်လို့ရှိရင်စာကြောင်းရေခုနှစ်ကြောင်းမြပဲရှိတယ်။အဲ့ဒီတည်းကဘုန်းကြီးကတက္ကာထာစာကြောင်းရေနှစ်ကြောင်းမြထုံးလို့ပြီးတော့အစုစုဗုဒ္ဓဆုံးမဆိုတဲ့ခေါင်းစဉ်နဲ့ဓမ္မဒါနလက်ဆောင်ပေးပါမယ်။နောက်ထပ်အာနာပါတိမောက်ဆိုတာရှိသေးတယ်။အာနာပါတိမောက်ဆိုတာကတော့ဖရာရှင်ကတပည့်ယဟန်တော်တွေကို ပြမှုကျူးလွန်တဲ့အခါမှာအရက်တောက်လို့ရှိရင်ဘာဘက်တင့်စီညစာစားလို့ရှိရင်ဘာဘက်တင့်စီဒီလိုသိခါဖို့တည်အာနာတေသနာတော်ထားတော်မူခဲ့တယ်။အဲ့ဒါကိုတော့အာနာပါတိမောက်ဘုန်းကြီးတို့ယဟန်တော်တွေပဲရွတ်ဆိုကြရတယ်။ဥပုံနေမှာတန်ခါကိုစားတပါးကရွတ်ဖတ်ပြီးတော့အာလုံးက၅ထောင်ကြရတယ်၊၌ယူကြရတယ်၊ဆင်ခြင်ရရတယ်။အဲ့ဒါကိုတော့အာနာပါတိမောက်လို့ခေါ်တယ်။ယခုချိန်ထိလည်း ကျောင်းတိုက်ကြီးတွေမှာ15ရက်တကြိမ်ဒီအာနာပါတိမောက်ကိုရွတ်ဆိုကြတယ်။ဒါဟုတ်ပဲပါတိမောက်ပြတယ်ဥပုပ်ပြုတယ်လို့ခေါ်ကြတယ်။ခုဘုန်းကြီးဟောကြားမယ်စုစုဗုဒ္ဓဆုံးမဆိုတဲ့တရားကတော့ဖရာရှင်တွေပဲဒီဩဝါဒကိုဟောကြားတော်မူတယ်။တပည့်တော်ကတည်းကမဟောကြားပါဘူး။ Piajin Guru Miaga Pointu, Piajin Guru Miaga Labi Labuerai, Nepong Nase Lau Didiagube, Hoja Biro, Tabijanigu, Soma Gere Diab Shepare. Nevi Melu and Netaraga Tejiro, Jiwaware. Tabara Lau, Somali de Kulau, Laina Jin Dongyuve, Nepan, Ti Miamau Buse Naimare. Aron Piajin Guru Miaga, Eri Ovara Badi Mautema, Takata Upahota de Lesuro. Tababada agarana kudalada ubadambara Tasaida brio debana edam boda na dadana Tababada yoma dodo hoyantamu agudo suzugu Agarana lungwa bionsing on shangjin the muma bulo chin lagao Kudalada kama mago loko wati sisi damya kudalago Upadambara tasena tasen yendajin on melimbonde pizon zijin lagao. Tasaida brio debana, mimi seyin bode wendi krude ane chusen zijin lagao. Ejan agudo ken gudo tenue seyin senyo idomyo di. Podana genga dedu puendo mudi suzu tota miapiado yi. Tadana loyen tombia noen yapin, donya bezi, so maro muje pibabi. Idi do bagawa donoga doda chindo mebiadi. Awasa gruna shidwa pinya apin, hojaro muge babi dari. Di so malia, piyasin gurumia hogero mugere, subime. Ponyiruye payashin te sureda hogera mopao. Boda nangenga de du puendo mudi suzu tota mia payado yi de payashin e suzu rainga soma gere owara zagalu damyuli matalaiba. Nambade vale suro di soma tongadarea dagata ari dagadarea chetongjaga nambade nene agudu mandemia. Tete mua mua liya sabiro, mabiyulu baane lomwa shangjin baare taga soma tabai. Nauta chaka kudlada upad dambara. Kudu mandamya tete mua mua kudu liya sabiro, radama kudu ti, mimiye nalungnare ma piwa lao, tasena tasen, joza ato baare. Kudu mandamya joza ato baare. Nampadong tasita bariyota bane, koya seima, agudu anye jirigu, တဖြည်းဖြည်းနဲ့စင်ကြယ်အောင်တန်ရှင်အောင်ဝိပဿနာစတဲ့အလုပ်တွေကိုကြိုးစားပါတဲ့အဲ့တော့အာဟုတုမန္တမယရှောင်းခြင်းမှာမပြုလုပ်ပါနဲ့ကုတုမန္တမယကြိုးစားပြီးတော့အားထုတ်ပါမိမိရဲ့စိတ်တည်းလေးကိုအာဟုတုအညစ်ကြေးကြီးကင်းဝေးပြီးတော့စင်ကြယ်တန်ရှင်းအောင်ကြိုးစားပါဒီတရားသုံးချက်ဟာဘုရားတို့ရဲ့ကောရမဘုရားရှင်တဆူတဲ့မဟုတ်ပဲနဲ့ဘုရားရှင်အဆူဆူတိုင်းဆုံးမခဲ့တဲ့အဆုံးမဖြစ ာလေးကိုအလုံးရှင်းဆရာတော်တွေစီခဲ့တယ်။တန်ပေါက်ကြပြားလေးကိုဘုန်းကြီးကတဆင့်ပြန်လဲပြီးတော့ချပေးမယ်။အလုံးလက်အုပ်ချီပြီးတော့လိုက်ဆိုလိုက်။မကောင်းမှုရှောင်းကောင်းမှုဆောင်ဖြူအောင်စိတ်ကိုထားမကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားสุสุพุทธะพอพอเปียสมมะเมตยาสุสุพุทธะพอพอเปียสมมะเมตยาအဲ့တော့ဒီသုံးမတရားလေးတွေဟာဘုန်းကြီးတို့ရဲ့ဘုရားရှင်တဆူတည်းမဟုတ်ပဲနဲ့สุสุพุทธะพอพอညွန်ပြခဲ့တဲ့သုံးမအနှစ်သာရတွေပါတဲ့ဘုန်းကြီးတို့ကုသိုလ်လုပ်ငန်းဆိုတာဒါနတစ်ခုတည်းပြုတင်တယ်သီလတစ်မျိုးတည်းစောင့်တည်တင်တယ်တမထဝိပဿနာဒီလိုတစ်မျိုးပဲလုပ်တင်တယ်မဟုတ်ပါဘူးဤမျိုးစုံနဲ့အကုသိုလ်မှန်သမျှကိုပယ်အောင်နေပါအောင်နေပါပြီးတဲ့နောက်ကုန်ခန်းအောင်ကြိုးစားရတာပါပဲအဲ့တော့ဒီဩဝါဒပါတိမောက်ဟာအနှစ်သားတွေနဲ့ပြေဝပါတယ်အဲ့တော့ဘုရားရှင်ကိုယ်တော်မြတ်ဘယ်ချိန်မှာစတင်ပြီးတော့ဒီဩဝါဒပါတိမောက်ကိုဟောကြားခဲ့တယ်လဲဘယ်နေ့တွေမှာဟောကြားခဲ့တယ်လဲလို့ကြည့်လို့ရှိရင်ဘုရားရှင်ကိုယ်တော်မြတ်မာတက်ကရတရ3ခုနှစ်ကဆုံလာပြည့်နေ့မှာဘုရားဖြစ်တော်မူခဲ့ပါတယ်အဲ့ဒီမာတက်ကရတရ3ခုနှစ်ဝါဆိုလာပြည့်နေ့မှာဓမ္မစကြာတရားဥကိုဟောတော်မူခဲ့ပါတယ် ဓမ္မစကြာတရားဟောပြီးတဲ့နောက်ဝါဇုလပိကျော်၅ရက်နေမှာနတ္တလက္ခဏာတုတ်တံကိုဟောကြားပြီးတော့ပင်စဝတ်ပြီး၅ဦးကိုရဟန္တာဖြစ်အောင်ဘုရားရှင်ကဆုံးမတော်မူခဲ့တယ်။အဲဒီမှာတက္ကရတရား၃ခုနဲ့တဘူရဲလာဇံတရက်နေမှာရှင်သာရိပုတ္တာရှင်မာမောဂလံအလောင်းလျာတွေဖြစ်တဲ့ဥပတိတ်တပရပိုက်နဲ့ကောလိတပရပိုက်တို့ဟာအရှင်အတ္တသိထံနေပြီးတော့ဥပတိတ်တပရပိုက်ကတရားနာရှုမှတ်ပွားများပြီးတော့သောတာပန်ဖြစ်တယ်။ဥပတိတ်တပရပိုက်ထံနေပြီးတော့ရှင်မာမောဂလံလောင်းဖြစ်တဲ့ကောလိတပရပိုက်ကနာယူမှတ်သားပွားများကျင့်ကြံကြိုးကိုအားထုတ်ပြီးတော့သောတာပန်ဖြစ်တယ်။အဲ့ဒီတဘူရဲလာဇံတရက်နေမှာတပိ250ကိုခေါ်ပြီးတော့ရာဇဂျိုမြို့ဝေလူဝံရာဇဂျိုမြို့အနီးကဝေလူဝံကျောင်းတော်ကိုမြတ်စွာဘုရားထံရောက်လာကြပါတယ်။အဲ့ဒီနေ့မှာပဲအကတာဝကနှစ်ပါးနဲ့တပိယံတပိပရပိုက်250ဟာမြတ်စွာဘုရားထံမှာယဟန်ပြုသွားကြပါတယ်။အဲ့တော့ရှင်သာရိပုတ္တရှင်မောင်မောဂလံမှုရှိတဲ့ယဟန်250ဟာမဟာတက္ကရတရား၃ခုနဲ့တဘူရဲလာဇံတရက်နေ့မှာဝေလူဝံကျောင်းတော်မှာယဟန်ဖြစ်ကြတယ်။အဲ့ဒီနေ့မှာပဲတပိ250ရတော့ယဟန်နာတွေဖြစ်ကုန်ကြတယ်။ရှင်မာမောဂလံကတဘူရဲလာဇံ9ရက်နေ့ယဟန်ကိစ္စပြီးဆုံးပြီးတော့ယဟန်နာဖြစ်တော်မူတယ်။တဘူရဲလာပြည့်နေ့မှာဘုရားရှင်ကိုယ်တော်မြတ်ကရှင်သာရိပုတ္တာနဲ့အတူရာဇဂြိုမြို့အနီးဂိဟစကုတ်တောင်ဝတ္တူးလိုင်မှာတရင်သုံးတယ်။ဝတ္တူးလိုင်မှာတရင်သုံးပြီးတော့တရားရှိမှတ်နေတဲ့အချိန်မှာဘုရားရှင်ကိုယ်တော်မြတ်ကညနေချိန်မှာရှင်သာရိပုတ္တရဲ့တူဖြစ်တဲ့ဒီဃနခပရပိုက်ကိုဝေဒနာပရိက္ခတုတ်တံတနည်းအားဖြင့်ဒီဃနခတုတ်တံကိုဟောကြားတယ်။အဲ့ဒီတရားကိုနာပြီးတော့တူဖြစ်တဲ့ဒီဃနခပရပိုက်ကတရဏဂုံသုံးပါးတီးပြီးတော့သောတာပန်ဖြစ်သွားခဲ့တယ်။ရှင်သာရိပုတ္တကိုယ်တော်မြတ်ကဖျားရှင်ရနေပြီးတော့ဒီဃနခပရပိုက်ကိုဟောကြားတဲ့တရားကိုနာယူရင်းနဲ့ကျင့်ကြံကြိုးကိုပွားများအားထုတ်တာအဲ့ဒီမှာပဲဝတ္တူးလိုက်ပါပဲယဟန္တာဖြစ်တော်မူခဲ့တယ်တဲ့တရားဟောတာကတော့ဒီကနှစ်ခါကိုဟောတာရှင်သာရိပုတ္တာကနာယူရင်းနဲ့ယဟန္တာဖြစ်သွားခဲ့ပါတယ်အဲ့တော့အဲ့ဒီတဘူတွေလာပြည့်နေရဖျားဖြစ်တော်မူပြီးတဲ့နောက်ကိုလာမြောက်တဲ့နေ့ပေါ့အဲ့ဒီနေ့မှာရှင်သာရိပုတ္တာလည်းပဲယဟန်ကိစ္စပြီးဆုံးပြီးတော့ယဟန္တာဖြစ်တော်မူခဲ့တယ်ယဟန္တာဖြစ်တော်မူပြီးတဲ့နောက်ညနေပိုင်းအချိန်နေဝင်ကနေ့အချိန်မှာဘုရားရှင်ကိုယ်တော်မြတ်ကရှင်သာရိပုတ္တာနဲ့အတူအဲ့ဒီဂိဟစကုတ်တောင်ဝတ္တူးလိုင်ရနေပြီးတော့ဝေလူဝံကျောင်းကိုပြန်ကြွတော်မူခဲ့တယ်။အဲ့ဒီအချိန်မှာနေဝင်သာနီးအချိန်ဖြစ်ပါလိမ့်မယ်။အဲ့ဒီဝေလူဝံကျောင်းတော်ကိုဘုရားရှင်ရောက်တော်မူတယ်ဆိုရင်ပဲဘုန်းကြီးတို့တာဝကတန်နိပါဒဘုရားရှင်ရဲ့တပည့်ယဟန်တာဝကတွေအစီဝေးကြီးဖြစ်တယ်တဲ့။ဘုန်းကြီးတို့ဘုရားရှင်လက်ထက်မှာတသက်လုံးမှာဒီတစ်ချိန်မဲ့ဒီလိုထူးခြားတဲ့အစီဝေးကြီးဖြစ်ခဲ့တဲ့။အဲ့တော့ဘာဖြစ်လို့ထူးခြားတယ်လို့ပြောရတာလဲဆိုတော့အင်္ဂါ၄ချက်နဲ့ပြည့်စုံတဲ့အတွက်ထူးခြားတာတဲ့အဲ့တော့ဒီစီဝေးကြီးဟာအဲ့ဒီဝေလူဝံကျောင်းထဲမှာမျက်စိတွေမှန်ကြည့်ပေါ့ဒီစီဝေးကြီးရဲ့နံပါတ်၁တဘူရဲလာပြည့်နေဖြစ်ခြင်းတဲ့ဒီအင်္ဂါနဲ့လည်းပဲပြည့်စုံတယ်ဒီအချက်နဲ့လည်းပဲပြည့်စုံတယ်နံပါတ်၂အဲ့ဒီအစီဝေးကြီးမှာယဟန္တာပေါင်း1250ပါဝင်တယ်အဲ့ဒီယဟန္တာ1250ကဘသူကမှပင့်ဖိတ်လို့မဟုတ်ဘဲနဲ့သူ့တဘာဝအတိုင်းသူ့ဓမ္မရာသဘောအတိုင်းအလိုလိုစီဝေးရောက်လာကြတယ်တဲ့ဒါဒုတိယထူးခြားချက်တတိယထူးခြားချက်ကအဲ့ဒီ1250သောယဟန္တာရှင်မြတ်တွေဟာအာလုံးအေဟိဘိက္ခုယဟန်ဖြစ်နေဖြစ်ကြတာတိမ်ဝင်ပြီးမှဖြစ်တဲ့ယဟန်တဘာမှမပါဘူးတဲ့ဘုရားရှင်ကိုယ်တော်မြတ်ကရှင်သာရိပုတ္တမူရှိတဲ့တပည့်တွေက250ဥရဝေလကတ္တပညီနောင်သုံးဦးမှုရှိတဲ့ယဟန္တာတွေက1000အဲ့ဒီ1250သောယဟန္တာရှင်မြတ်တွေဟာဧတာဘိဒဝောဆရဒာပြမစရိယံတမ္မာဒုက္ခတာအန္တကိရိယာယာမြတ်စွာဘုရားကမိန့်တော်ပုံလိုက်တယ်။ယဟန်ဖြစ်ကိုတောင်းမှန်တဲ့ကယဟန်ပြုခွင့်ပေးပါလို့တောင်းမှန်တဲ့ကမြတ်စွာဘုရားကယဟန်တို့တဲ့တင်တို့လာကြလို့ဒုက္ခရဲ့အဆုံးနိဗ္ဗာန်ကိုမျက်မှောက်ပြုဖို့မဂ္ဂပြမစရိယဆိုတဲ့မဂ္ဂင်တရားအကျင့်မြတ်ကိုသင်တို့ကျင့်ကြံကြိုးကိုအားထုတ်တော်လို့မြတ်စွာဘုရားကခေါ်တော်မူလိုက်တာနဲ့တပြိုင်နက်လူအသွင်တွေပျောက်ပြီးတော့ယဟန္တာယဟန်အသွင်တွေရောက်လာကြတဲ့သင်္ကန်းပရိက္ခရာတွေတန်ဆာစင်မိသားဖြစ်သွားတယ်အဲ့ဒါကိုအေဟိဘိက္ခုယဟန်မြတ်စွာဘုရားခေါ်တော်မူလိုက်တာနဲ့ဒီယဟန်လောင်းတွေကယဟန်ဖြစ်ကိုတောင်းတယ်မြတ်စွာဘုရားကလာခဲ့ကြတော်လို့မိန့်ကြားတော်မူလိုက်တာနဲ့ယဟန္တာဖြစ်သွားယဟန်ဖြစ်သွားကြတယ်ဒါကိုအေဟိဘိက္ခုယဟန်လို့ခေါ်ရတယ် အဲ့တော့1250တော့ယဟန်နာတွေစီဝဲတဲ့ထဲမှာအားလုံးဟာအဲ့ဒီလိုအေယိဘိက္ခုယဟန်ကြီးပဲဖြစ်ခဲ့တယ်။အဲ့တော့ဘာဖြစ်လို့လဲဆိုတော့ဖုရားရှင်တကူကြောင့်တော့မဟုတ်ပါဘူး။ဒီ1250တော့ယဟန်တွေကရှေးဖုရားရှင်တွေလက်ထက်တုန်းကသင်္ကန်းတပိတ်ပရိက္ခရာတွေလှူခဲ့ဘူးတဲ့။အဲ့ဒီအကျိုးကြောင့်အေယိဘိက္ခုယဟန်ဖြစ်ကြရတာ။တကယ်လို့မြတ်စွာဘုရားနဲ့တွေ့ပင်တွေ့ညာတော့လေသင်္ကန်းတပိတ်မလှူဘူးတဲ့အမျိုးသားတွေဆိုရင်ဖုရားရှင်ဘယ်လောက်ပဲအေယိဘိက္ခုခေါ်ခေါ်ယဟန်နာမဖြစ်ပါဘူးဘုရားရှင်ကလည်းဒီလိုပုဂ္ဂိုလ်မျိုးအေယိဘိက္ခုဖြစ်နေမခေါ်ပါဘူးသင်္ကန်းတပိတ်ပရိက္ခရာရှာခိုင်းတာပါသင်္ကန်းဝတ်ခြင်းနဲ့ယဟန်ဖြစ်ခြင်းနဲ့ဆိုရင်သွားရှာကြည့်ဒါမျိုးပဲခိုင်းပါတယ်ခုတော့သူတို့ကသင်္ကန်းတပိတ်ပရိက္ခရာလှူဘူးတဲ့ပုဂ္ဂိုလ်တွေဆိုတော့ဘုရားရှင်နဲ့တွေ့လိုက်တဲ့အခါခေါ်တော်မူလိုက်တာနဲ့ယဟန်ဖြစ်ကုန်တယ်တဲ့အဲ့ဒါတတိယထူခြားချက်အေယိဘိက္ခုယဟန်နေကြီးပဲတိမ်ဝင်မှဖြစ်တဲ့ယဟန်တပါးမှမပါခဲ့ဘူးနောက်သတ္တုဒ္ဓထူခြားချက်ကဘာလဲဆိုတော့အဲ့ဒီ1250တော့ယဟန္တာရှင်မြတ်တွေဟာဆလဗိညာအဘိညာဉ်6ပါးနဲ့ပြည့်စုံတဲ့တကောအဋ္ဌိပတ်နဲ့ပြည့်စုံတဲ့ယဟန္တာတွေဖြစ်တယ်တဲ့ဒုက္ခဝိပတ္တကတကောအဋ္ဌိပတ်နဲ့မပြည့်စုံတဲ့ယဟန္တာတပါးမှမပါဘူးတဲ့ဒါသတ္တုဒ္ဓထူခြားချက်အဲ့ဒီပရိသတ်အင်္ဂါ4ပါးနဲ့ပြည့်စုံတဲ့ထူခြားတဲ့တာဝကတဏိပါဒတာဝကအစီဝိမှာဘုရားရှင်ကိုတော်မြတ်ဟာသောသောဘုန်းကြီးတဆင့်ပြန်လေဟောကြားခဲ့တယ်။ဩဝါဒပါတိမောက်ကိုဟောကြားတော်မူခဲ့တယ်။တဗ္ဗဘာဝတာအကရဏံကုသလတဥပတံပရာ။သာစိတ်တပရိယောတပနံအေတံဗုဒ္ဓနာသာတနံဒီဃာရာအဆုံးမလေးတဃာရာပါဝင်အဲ့ဒီဩဝါဒပါတိမောက်၃ဃာတာကိုအဲ့ဒီတကိုယ်တွဲလာပြည့်နေ့ဖျားအဖြစ်ရောက်ပြီးတဲ့နောက်ကိုလာမြောင်နေ့မှာရာဇဂျုံမျိုးနီးဝေလူဝန်ကျောင်းတော်ထဲမှာဖျားရှင်ကိုတော်မြတ်ဟာဟောရီဩဝါဒပါတိမောက်ကိုစပြီးတော့ဟောတော်မူတယ်တဲ့ဒါကြောင့်ဘုန်းကြီးတို့မြန်မာနိုင်ငံအပါဝင်ထေရဝါဒဗုဒ္ဓဘာသာဝင်တွေကတပူတွဲလာပြည့်နေ့ကိုဩဝါဒပါတိမောက်ခါတော်နေဆိုပြီးတော့သတ်မှတ်ခဲ့ကြပါတယ်အဲ့ဒီနေ့မှာပွဲရီလန်းနေလည်းပဲကျင်ပါခဲ့ကြပါတယ်ဝါဆိုလာပြည့်နေ့ကိုဓမ္မစကြာခါတော်နေ့တရင်ကျော်လာပြည့်နေ့ကိုဘုန်းကြီးတို့အဘိဓမ္မာခါတော်နေ့နေုံလာပြည့်နေ့ကိုမဟာသမယခါတော်နေ့လို့ကျင်းပတယ်လို့တဘူရဲလာပြည့်နေ့ကိုလည်းပဲဩဝါဒပါတိမောက်ခါတော်နေ့ဆိုပြီးမြတ်စွာဘုရားစတင်ပြီးတော့ဟောကြားတဲ့နေ့ဖြစ်တဲ့အတွက်ဒီနေ့ကိုတဘူရဲလာပြည့်နေ့ကိုဩဝါဒပါတိမောက်ခါတော်နေ့လို့သတ်မှတ်ခဲ့ပါတယ်။ဘုန်းကြီးတို့ရန်ကုန်မှာအတင်းတင်းရှိတယ်။အဲ့ဒီဩဝါဒပါတိမောက်သုံးဃာတာကိုကြောက်စားရရေးပြီးတော့လိုအပ်တဲ့ဖျားဝိုင်းနေ၊ကြောင်းဝိုင်းနေအားလုံးတရားဓမ္မတွေဒီတရားတော်တွေကိုသိကြပါစေဆိုတဲ့စိတ်နဲ့ကြောက်စာတွေထိုးပြီးတော့လိုက်ပြီးတော့လှူနေကြတာတွေလည်းပဲကြာဘူးခဲ့တယ်ပေါ့ဒါကြောင့်ဒါဩဝါဒပါတိမောက်ခါတော်နေ့တပူရဲလာပြေနေ့ဘုရားရှင်ဟာရှင်သာရိပုတ္တရှင်မောကလံဥရဝေလကတ္တပညီနောင်သုံးအမှုရှိတဲ့တန်ခါ1250ခုစတင်ပြီးတော့ဟောကြားခဲ့တယ်ဥပုပ်ပြုသည့်အနေအားဖြင့်ဆုံးမပေးခဲ့တယ်ပေါ့ဘုန်းကြီးတို့အိန္ဒိယမှာရာဇဂျုံမြို့ရောက်လို့ရှိရင်ဗုဒ္ဓဘေးကဘုရားပူသွားလို့ရှိရင်ဝေလူဝန်ကျောင်းကိုရောက်ပါလိမ့်မယ်ဝေလုံအကြောင်းရောက်လို့ချင်းအဲ့ဒီဩဝါဒပါတိမောက်ဘုရားရှင်စပြီးတော့ဟောကြားတဲ့နေရာလေးကိုရှေးအောင်သူတေသနာဌာနကတတ်မှတ်ထားပါတယ်အဲ့တော့အဲ့ဒီနေရာလေးကိုဖူးညော်ခွင့်ရလို့ချင်းမျက်စီထဲမှာတဘူရဲလာပြည့်နေ့ညနေနေဝင်ကနီးအချိန်ဘုရားရှင်ကိုယ်တော်မြတ်ကထိုင်ပြီးတော့တန်ဃာတော်ယဟန္တာရှင်မြတ်ပေါင်း1250ကိုဩဝါဒပါတိမောက်တွေဒီလိုစဟောပါလားလို့မျက်စီထဲမှာမြင်အောင်ဖူးညော်နိုင်လို့ချင်းအဲ့ဒီအိန္ဒိယဘုရားဘူးသွားတဲ့ဘုဒ္ဓဂယာရောက်ပြီးတဲ့အခါမှာရာဇဂျုံမြို့ရောက်တဲ့အခါမှာဝေလူဝန်ကျောင်းဖူးရတဲ့ရတာထူချတဲ့ရတာတွေတွေ့ရပါလိမ့်မယ်ခံစားရပါလိမ့်မယ်ဒီလိုတမိုင်းကျောင်းလေးသိရင်ပိုကောင်းတာပေါ့အဲ့ဒီမှာမြတ်စွာဘုရားကဟောစပြီးတော့ဟောကြားခဲ့တယ်အဲ့တော့ဘယ်လောက်ကြာအောင်ဟောကြားခဲ့တယ်လဲဘယ်ချိန်နေမှာဟောကြားခဲ့တယ်လဲဆိုတော့အဲ့ဒီတကူတွဲလာပြည့်နေ့ကနေစပြီးတော့ဘုရားရှင်ဟာလာပြည့်ရောက်တိုင်းလာခွဲရောက်တိုင်းတန်ဃာတော်ရှင်မြတ်တွေကိုဒိဋ္ဌာဘုကဘာမှမသိညရတယ်တန်ဃာတော်ရှင်မြတ်တရားလည်းပဲအဲ့ဒီအချိန်မှာတိတ်ပြီးတော့ငြိမ်သက်ကြတယ်သရတရားနဲ့ဝတ်လာတဲ့ယဟန်တော်တရားများတော့ပြည့်မှုကျူးလွန်တာမရှိတော့မြတ်စွာဘုရားကအကုသိုလ်မှန်နဲ့မပြုလုပ်ကြနဲ့ကုသိုလ်မှန်နဲ့တေးသေးမွားမွားစပြီးတော့ကြိုးစားပြီးနှလုံးသားထဲမှာပြည့်ဝအောင်ကြိုးစားကြမိမိရဲ့စိတ်တယ်လေးကိုအကုသိုလ်ညစ်ကြေးကင်းစင်စင်ကြယ်အောင်တန်ရှင်းအောင်ကြိုးစားကြလို့ဒီအဆုံးမလေးပါဝင်ဩဝါဒပါတိမောက်သုံးဃာတာကိုပဲဟောခဲ့တယ်အဲ့ဒါနှစ်ပေါင်း20ပထမဘောဓိပေါ့အဲ့ပထမဘောဓိနှစ်ပေါင်း20ဝါပေါင်း20ရတဲ့အထိဘုရားရှင်ဟာဥပုံနေ့လာပြည့်လာခွေရောက်တဲ့အခြားတရားတွေကိုမဟောဘူးသိက္ခာပုဒ်တွေကိုများများမပင်ရဘူးဒီအဆုံးမလေးနဲ့ပဲတန်ခါပရိသတ်ကြီးကိုထိမ့်သိမ့်သွားခဲ့ပါတယ်တဲ့ ဒါကြောင့်ဒီတရားတော်ဟာအင်မတန်မှအနှစ်သာရပြည့်ဝတဲ့တရားတော်ဖြစ်ပါတယ်အဲ့တော့နှစ်ပေါင်း20ဘုရားရှင်ကဒီဥပုံနေ့လာပြည့်လာခွေတွေမှာဒီတရားကိုပဲဟောတယ်ဆိုတော့ဘယ်ချိန်တွေမှာဟောလဲဆိုတော့လာပြည့်လာခွေရောက်တိုင်း15ရက်တစ်ချိန်15ရက်တစ်ချိန်တစ်လမှာ2ချိန်တစ်နှစ်မှာ24ချိန်နှစ်ပေါင်း20တိုင်းနဲ့ဒီတရားကိုပဲဟောခဲ့တယ်လို့ဒါမျိုးလေးမိမိတို့မျက်စိထဲမှာမြင်လိုက်ပါမျက်စိထဲမှာမြင်ပြီးတော့အာယုံပြုတ်ကြည့်လိုက်ပါအဲ့တော့အဲ့ဒီခေတ္တံဃာတွေကလည်းပဲဘုရားရှင်ဝါတော်45ဝယ်သတင်းသုံးနေပထမပိုင်းဝါတော်20အတွင်းမှာတန်ဃာတော်ရှင်မြတ်တည်းရဲ့အနေထိုင်ရလဲသိပြီးတော့ကြစ်လက်သိပ်သီးတာပြင်မှုဆိုတာမကျွလွန်းတော့ဘုရားရှင်ကလည်းသိခါဖို့ဆိုတာများများဆဆကိုမပင်ကြရသေးပါဘူးဒီလိုလေးဆုံးမလိုက်တာနဲ့အာဟုတုမန္တမမလုံကြနဲ့လို့ဆုံးမလိုက်တာနဲ့တန်ဃာတော်ရှင်မြတ်တည်းရဲ့နှလုံးသားထဲမှာအဆုံးမတွေကိန်းအောင်ပြီးတော့ဘုရားရှင်ရဲ့စကားအတိုင်းကုသမန္တမကြိုးစားတဲ့စိတ်တည်းစင်တရားတတိပဒံလေးပွားများတဲ့တရားသူတွေရသွားကြတယ်အဲ့ဒီဝါရ20အတွင်းမှာတိတ်ပြီးတော့သာသနာတော်ဟာငြိမ်းချမ်းခဲ့ပါတယ်ဒါပေမဲ့ဝါရ20ကြော်တဲ့ခါကျတော့ဖះရှင်လည်းပဲသိခါဘုတ်ဒီပြည့်ညရတော့တာတန်ဃာတော်တွေကလည်းပဲပြောက်တော့တရားတရားနဲ့ဝစ်လာတာတွေကြီးမဟုတ်တော့ဘူးစာဝဏ္ဏရေးအတွက်ဝစ်လာတာအချောင်းဝစ်လာတာဒါတွေလည်းပဲများလာတော့အဲ့တော့တနေ့တော့ခါမှာဘုန်းကြီးတို့ဝါရ20ရပြီတဲ့ကဖះရှင်ကိုတော်မြတ်ဟာဝိသခာကျောင်းမကြီးဆောက်လုပ်တဲ့ပုဗ္ဗာယုံကျောင်းမှာညနေချိန်လာပြည့်တခုခုမှာပေါ့နော်လာပြည့်လောက်ပဲဥပုံနေ့တခုမှာဖះရှင်ကဩဝါဒပါတိမဟောဖို့ဆိုပြီးတော့ထိုင်တော်မူတယ်ရှင်မောက္ကလံမှုရှိတဲ့တန်ဃာတော်ရှင်မြတ်တွေတန်ဃာတော်ရှင်မြတ်တွေကလည်းပဲဩဝါဒပါတိမနာယူကိုထိုင်ရတယ်လာပြည့်လောက်ွယ်တိုင်းနာယူနေကြအတိုင်းဒါပေမဲ့ဖះရှင်ကိုတော်မြတ်ဟာညင်ဦးရန်လွန်တဲ့အချိန်ဒီပထမယန္တာကုံသွားတယ်ဩဝါဒပါတိမမဟောဘူးအဲ့တော့ရှင်အာနန္ဒာကလျှောက်တယ်လက်ကတော့တင်ပြီးတော့လက်ဥချပြီးတော့မြတ်စွာဘုရားပထမယံညင်ဦးယံလွန်သွားပါပြီတန်ဃာတော်ရှင်မြတ်တွေလည်းထိုင်ရတာကြာနေပါပြီအဲ့တော့ဘုရားရှင်ကိုတော်မြတ်ဟာဩဝါဒပါတိမောင်ရွတ်ဆိုမင်ကြတော်မူပါဥပုပ်ပြုတော်မူပါလို့လျှောက်တယ်ဘုရားရှင်ကငြိမ်ငြိမ်းပဲတရင်သုံးတော်မူပါတယ်ဘာမှပြန်လဲမင်ကြားမှုမရှိပါဘူးဒီလိုနဲ့တခါမေဇိမယံလွန်သွားတယ်ညင်းလေယံလွန်သွားပြန်ရောရှင်အာနန္ဒာတခါလျှောက်တယ်ဖះရှင်ကငြိမ်သက်မြေငြိမ်သက်တော်မူပါတယ်နောက်တခါပိစိမယံနောက်ဆုံးယံလွန်သွားတော့အာယုံတက်သွားတဲ့ချိန်ရောက်သွားတယ်အဲ့တော့ရှင်အာနန္ဒာလက်ကတော့ထိုးပြီးဖះရှင်ကိုလက်ဥချီပြီးတော့လျှောက်တယ်မြတ်စွာဘုရားနောက်ဆုံးယံပိစိမယံလွန်သွားပါပြီအာယုံတက်ချိန်ရောက်ပါပြီအာယုံတက်သွားပါပြီတန်ဃာတော်ရှင်မြတ်တွေထိုင်နေရတာကြာပါပြီမြတ်စွာဘုရားတဲ့ဩဝါဒပါတိမောက်ကိုခေါ်ကြတော်မူပါဆုံးမတော်မူပါမြတ်စွာဘုရားလို့သုံးချိန်မြောက်လျှောက်တော်မြတ်စွာဘုရားကအာနန္ဒာတဲ့ပရိသတ်မစင်ကြဲဘူးဆိုပြီးတော့ဒီစကားတခွန်းပဲမိန့်ကြားတော်မူခဲ့ပါတယ်အဲ့တော့ရှင်မောက္ကလံလည်းဒီပရိသတ်တဲ့ထိုင်နေတော်မြတ်စွာဘုရားကပရိသတ်မစင်ကြဲဘူးလို့မိန့်ကြားတော်မူလာနဲ့ရှင်မောက္ကလံလည်းပဲပရာစိတ်တဝိဇ္ဇနာဘိညင်းနဲ့ယဟန်တန်ဃာရဲ့ပရိသတ်ရဲ့စိတ်ကိုအာယုံပြုလိုက်တဲ့အခါမှာယဟန်တပါးကိုတွားတွေ့တယ်အဲ့ဒီယဟန်တပါးဟာသီလလုံးဝကိုမရှိဘူးသင်္ကန်းကြီးတော်ဝှထားပါရဲ့သီလကမရှိဘူးယဟန်ကောင်းနေတဲ့အတူမပေါင်းသင်းထိုက်ဘူးပေါ့ဒုတ်သီလပုဂ္ဂိုလ်ခေါ်ရမှာပေါ့အဲ့တော့ဒီပုဂ္ဂိုလ်သွားမြင်တော့ရှင်မောက္ကလံကငါရှင်တင့်ကိုမြတ်စွာဘုရားရှင်ကိုတော်မြတ်မြင်တော်မူပါတယ်မြင်တော်မူတယ်အဲ့တော့ဒီနေရာနေပြီးတော့ထသွားပါတင့်ကိုမြတ်စွာဘုရားကမြင်တော်မူတယ်တင်ဟာယဟန်ကောင်းနေတဲ့တကားဥပုပ်ပြုခြင်းစတဲ့တန်ဝါတမပြုလုပ်ထိုက်ပါဘူးဥပုပ်ပြုခြင်းစတဲ့တန်ဝါဒတင့်မှာမရှိပါဘူးဒါမျိုးမိန်ကြတယ်အဲ့တော့ဒီယဟန်တူယဟန်ရောင်ကထိုင်နေပဲထိုင်နေတယ်ရှင်မောက္ကလံကနှစ်ကြိမ်မြောက်ပြောတယ်မရဘူးမတိတလူလူတိတလူလူနဲ့ပေပြီးတော့ထိုင်နေတယ်သုံးကြိမ်မြောက်ပြောတယ်သုံးကြိမ်မြောက်ပြောလည်းပဲဒီယဟန်တူယဟန်ရောင်ကထိုင်နေတော့ရှင်မောက္ကလံကနောက်ဆုံးတော့လက်မောင်းဆွဲကင်နေပြီးတော့အဲ့ဒီဒုတ်တိလာယဟန်ကိုတန်ခပရိသတ်တွေကနေဆွဲထုတ်တယ်ဘလောက်ဒီဆွဲထုတ်တုံးဆိုတော့ကြောင်းအပြင်ပဲမဟုတ်ဥပြင်ပဲရောက်အောင်ကိုဆွဲထုတ်ပစ်လိုက်တယ်ပြီးမှတကားပိတ်ပြီးတော့မင်းတို့ထိုးပြီးတော့ရက်စွာဗျာတဲ့ပြိသက်စင်ကြဲသွားပါပြီဩဝါဒပါတိမောက်ဟောကြားတော်မူပါလို့လျှောက်တယ်အဲ့တော့ဘုရားရှင်ကိုတော်မြတ်ကမောက္ကလံနဲ့ထူးဆန်းလိုက်တယ်အံ့ဩစရာကောင်းလိုက်တာအဲ့ဒီမတ်ဖို့မမီအချင်းကြီးသောယောက်ျားဟာလက်မောင်းကန်ရောက်ပြီးတော့ဆွဲလောက်ရောက်အောင်ဆိုင်ငံ့ပေးတယ်တဲ့တကယ်တော့အဲ့ဒီယဟန်ဟာမြတ်စွာဘုရားကပြိဿမစင်ကြေဘူးဆိုတာနဲ့သူ့ပမာဏသူသိပြီးတော့ဒီထဲကနေထွက်ပေးတင်တာဒါပေမဲ့ခုတော့ရှင်မောက္ကလံကလက်မောင်းကင်ပြီးတော့ဆွဲထုတ်ရလောက်အောင်ဆိုင်ငင်းတော့မြတ်စွာဘုရားကအံ့ဩစရာကောင်းတဲ့အကြောင်းမဖြစ်စဘူးထူးဆန်းတဲ့အကြောင်းလက်မောင်းကိုကင်ပြီးတော့ဆွဲရလောက်အောင်ဒီဆိုင်ငင်းနေဝန်တယ်လို့မိန့်ကြားတော်မူပါတယ်မ နောက်ပြီးတော့ဘုရားရှင်ကိုတော်မြတ်ကသမုဒ္ဒရာရဲ့အံပွဲ၈ပြားသာသနာတော်ကြီးရဲ့အံပွဲ၈ပြားဆက်လက်ပြီးတော့ဟောကြားတယ်။ဟောကြားပြီးတဲ့နောက်ဘုရားရှင်ကနောက်ဆုံးဗာမိန်တော်မူလဲဆိုတော့ယဟန်တို့တဲ့ဒီနေ့ဒီရက်ကစပြီးတော့ငါဘုရားဩဝါဒပါတိမောက်ကိုမဟောကြားတော့ဘူးတဲ့။ဥပုံမပြုတော့ဘူး။တင်တို့ကဘာသာတင်တို့ဒီနေ့ကစပြီးတော့အာနာပါတိမောက်ကိုရွတ်ဆိုကြဥပုပ်ပြကြတော့လို့မိန်ကြတော်မူတယ်။ဘာဖြစ်လို့လဲဆိုတော့မစင်ကြတဲ့ပြိတ္တမှာဘုရားရှင်ကိုယ်တော်မြတ်ဟာဩဝါဒပါတိမောက်ရွတ်ဆိုတော်မူတာပြတော်မူတာထုံးစံမရှိပါဘူးတဲ့။အဲ့တော့ဒီတုတ်တီလာပုဂ္ဂိုလ်ကိုတနာတာကရုဏာကြီးမားတာလည်းပါပါတယ်။တကယ်လို့ဒီပုဂ္ဂိုလ်ကယဟန်မဟုတ်ဘဲနဲ့ယဟန်ကောင်းထဲမှာထိုင်ပြီးတော့ဒီဩဝါဒပါတိမောက်ကိုကိုယ့်ကိုယ်ကိုယဟန်စစ်လို့အတူရောင်ဆောင်ပြီးတော့နာလို့ရှိရင်ဒီပုဂ္ဂိုလ်ကတိတ်ပြီးတော့ဒုက္ခရောက်သွားနိုင်ပါတယ်။ဒါကြောင့်ဘုရားရှင်ကသူ့ရဲ့ဒုက္ခရောက်မဲ့ရေးကိုမဟာကရုဏာတော်နဲ့တနာတော်မူလို့ဩဝါဒပါတိမောက်ကိုမပြဘဲနဲ့တညာလုံးထိုင်တော်မူတယ်တဲ့။ကျန်တဲ့တန်ဃာတွေလည်းထိုင်နေရတာပေါ့။အဲ့တော့ဒီနေရာမှာဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်ကပြိဋ္ဌာန်စင်ကြယ်ဖို့တိတ်ပြီးတော့အလေးထားတယ်ဆိုတာသွားပြီးတော့တွေ့ရတယ်။ဒါကြောင့်ဘုန်းကြီးတို့တရားဓမ္မတွေရောဘုန်းကြီးတို့တန်ဃာတွေရောကိုယ့်ရဲ့ပြိဋ္ဌာန်စင်ကြယ်ဖို့အတွက်ဒါကြောင့်ကြစိုက်တင်တယ်ဆိုတာဒါဒီသင်္ကန်းစာထွက်လာပါတယ်။မြတ်စွာဘုရားရှင်ကိုရောမြတ်ကပြိဋ္ဌာန်မစင်ကြယ်တဲ့အတွက်ယဟန်တပ္ပသီလမရှိဘဲနဲ့ရောနှုတ်နေတဲ့အတွက်ဟောဝါရပါတိမောက်ကိုဟောတော်မမူပါဘူး။သူ့ကိုလည်းပဲတနာတော်မူတာပါပါတယ်။နောက်ပြီးတော့ပြိဋ္ဌာန်စင်ကြယ်ဖို့အတွက်လည်းဘုရားရှင်ကအလေးကရုပြုပါတယ်။အဲ့တော့ဘုန်းကြီးတို့လည်းပဲတန်ဃာတော်ချင်းမြေတရောတရားဓမ္မတွေရောကိုမိသားစုကိုရဲ့ကြောင်းတိုက်ကိုရဲ့ပဝန်းကျင်အလုံးတန်ရှင်းစင်ကြယ်အောင်အားလုံးမှာတာဝန်ရှိတယ်ဆိုတာဒီကသင်္ကန်းစာယူလို့ရသွားပါတယ်အဲ့တော့အဲ့ဒီနေအဲ့ဒီရက်ကစပြီးတော့ဘုရားရှင်ကိုတော်မြတ်ဟာဒီအရေးခင်လေးတွေပေါ်လာတာနဲ့ဒီအကြောင်းအရာအထုပ်ပတ္တိကိုအကြောင်းပြုပြီးတော့အဲ့ဒီနေအဲ့ဒီရက်ကစပြီးတော့ဩဝါဒပါတိမောက်ကိုလာပြည့်လာွယ်ရောက်တိုင်းဟောကြားတော်မမူဘဲနဲ့တန်ဃာတော်ရှင်မြတ်တွေကိုပဲပြည့်ညက်ထားတဲ့အသိခါဘုဝိနိသိခါဘုတွေကိုရွှေဆိုကြဥပုပ်ပြုကြပါတိမောက်ပြကြဆိုပြီးတော့ယဟန်တန်ဃာတွေကိုပဲဖွင့်ပြုခဲ့တယ်ဒါကြောင့်ဩဝါဒပါတိမောက်ကနှစ်ပေါင်း20တိဘုရားရှင်ကိုတော်မြတ်ဟာလာပြည့်လာခွဲတလာဝ2ကျိန်တနည်းကို24ကျိန်နှစ်ပေါင်း20ဝါတော်20တိလေးလေးစားစားအလေးကရုပြုပြီးတော့ဆုံးမခဲ့တဲ့တရားတော်ဆိုတာဒါလေးကိုအလုံးပြိသက်တွေကြီးညိုတတ်အောင်ခံစားတတ်အောင်ဘုန်းကြီးကပြောပြခြင်းဖြစ်ပါတယ်အဲ့တော့ဒီဩဝါဒပါတိမောက်ဟာဘုန်းကြီးတို့ဘုရားရှင်တဆူတည်းရဲ့ဆုံးမလားဆိုတော့ဧတံအကုသိုလ်ကင်းကုသိုလ်တွင်၍စိတ်ရင်းစင်ရို့ဤ၃မျိုးတိဗုဒ္ဓံကင်္ဂါတေတုပွင့်တော်မူသည့်စုစုထွတ်တာမြေဖရာတို့၏သာသနံလိုရင်းထုံပြနဝံရာဖြင့်သုံးပါသုံးကြပါစေဆုံးမတော်မူချက်ဖြစ်ပါ၏ဤတီတို့ဘဂဝါသုံးလောကထွတ်တာရှင်တော်မြေဖရာသည်အဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါ၏တရီအဲ့တော့ဘုန်းကြီးတို့ဘုရားရှင်တဆူတဲ့မဟုတ်ဘူးတဲ့ဗုဒ္ဓံကင်္ဂါတေတုပွင့်တော်မူသည့်စုစုထွတ်ထားမြတ်ဘုရားတို့၏တဲ့ကင်္ဂါတဲမြပွင့်တော်မူခဲ့တဲ့ဘုရားရှင်အစုစုတိုင်းဟာဟောဒီဩဝါဒပါတိမောက်ကိုပဲဟောကြားပြီးတော့တပိတန်ကပရိသတ်တွေကိုရှင်ကြီးအောင်ဆုံးမခဲ့တဲ့တရားထူးရအောင်ဆုံးမတော်မူခဲ့ပါတယ်တဲ့ဒါကဘုန်းကြီးတို့ဘုရားရှင်ဆုံးမတော်မူခဲ့ပုံလေးကိုကြည်ညိုရအောင်ဘုန်းကြီးကနောက်ခံသမိုင်းကြောင်းလေးနည်းနည်းလေးပြောပြခြင်းဖြစ်တယ်အဲ့တော့ရှေ့ဘုန်းကြီးတို့ရဲ့ဘုရားရှင်ရဲ့ရှေ့မှာပွင့်တော်မူခဲ့တဲ့ဘုရားရှင်6စုရဲ့အကြောင်းကိုလည်းဘုန်းကြီးနည်းနည်းပြောပြအောင်မယ်ဘုန်းကြီးတို့ဘုရားရှင်ရောဆိုရင်9စုပေါ့ဒီကဘာကနေပြန်၍ရေတွက်လို့ရှိရင်60တကဘာထက်မှာဝိပဿနာဘုရားရှင်ဆိုတာပွင့်တော်မူခဲ့တယ်အဲ့ဒီ60တကဘာထက်ကဖြစ်ခဲ့တဲ့ကဘာဝိပဿနာဘုရားရှင်တဆူတည်းပဲပွင့်ခဲ့လို့တာရကဘာလို့ခေါ်ရတယ်ဘုရားရှင်တဆူပဲပွင့်ခဲ့တယ်အဲ့ဒီဘုရားရှင်ဟာလူတွေရဲ့တတန်းအနှစ်ရှစ်တောင်းတန်းမှာပွင့်တော်မူခဲ့ပါတယ်အနှစ်ရှစ်တောင်းတန်းမှာပွင့်တော်မူခဲ့တော့အဲ့ဒီဘုရားရှင်ရဲ့လက်ထက်ကသံဃာတော်ရှင်မြတ်တွေတရားဒဂမတွေတတန်းကလည်းပဲသိရှိကြတယ်နောက်ပြီးတော့ကိလေသာတွေကလည်းပဲနည်းပါးလိုက်ကြတာအကုသိုလ်ကိလေသာတွေသိကင်းကြတယ်ခေပေါ့အဲ့တော့ဒီဘုရားရှင်ကိုယ်တော်မြတ်ကအဲ့ဒီဩဝါဒပါတိမောက်စောစောအကုသိုလ်မှန်သမျှမပြုလုပ်ကြနဲ့ကုသိုလ်မှန်မြပြည့်စုံအောင်ကြိုးစားကြမိမိရဲ့စိတ်ကလေးကိုစင်ကြယ်တန်ရှင်းအောင်အကုသိုလ်ညစ်ကြေးကင်းအောင်ဖြူစင်အောင်ကြိုးစားကြဒီဆုံးမပါဝင်ဩဝါဒပါတိမောက်ကိုအဲ့ဒီဝိပဿနာမြတ်စွာဘုရားရှင်ကဘလောက်ကြောင်ဟောခဲ့တယ်လဲဆိုတော့ဘုန်းကြီးတို့ပရိနိဗ္ဗာန်မဆန်းမချင်းတန်ဃာတော်ရှင်မြတ်တွေကိုဒီတရားပဲဟောခဲ့တယ်တဲ့ဘယ်ချိန်ဒီမှာဟောတယ်လဲဘလောက်ကြာမှာဟောတယ်လဲဆိုတော့ခုနှစ်နှစ်တစ်ချိန်ဟောကြားတော်မူတယ်တဲ့ ခုနှစ်နှစ်ပြည့်လို့ချင်းတစ်ကြိမ်ဟောကြားတယ်ဘုန်းကြီးတို့ဘုရားရှင်က15ရက်တစ်ကြိမ်ဟောကြားခဲ့တယ်တက်တန်းတူတဲ့ခေတ်ဝိပဿနာမြတ်စွာဘုရားရှင်ကလူတွေရဲ့တက်တန်းအနှစ်800တန်းမှာပွင့်တော်မူတယ်ခုနှစ်နှစ်မှာတစ်ကြိမ်ဟောကြားတယ်တဲ့တစ်ကြိမ်ဟောကြားဆုံးမလိုက်တဲ့တရားခုနှစ်နှစ်စာလုံလောက်သွားတယ်အဲ့ဒီခေတ်ကလူတွေရဲ့တက်တန်းလည်းပဲရှိတယ်ကိလေသာတွေလည်းပဲနေပါတော့တရားလေးတူတူလေးတစ်ပုဒ်လောက်နာလိုက်ရလို့ရှိရင်ပဲကိလေသာတွေကင်းပြီးတော့ကျွတ်တန်းဝင်ပြီးတော့မတ်ဖို့နိဗ္ဗာန်ကိုမတ်ဖို့မညံဖို့ညံတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားကြတယ်။အဲဒီတော့အဲ့ဒီဘုရားရှင်ဝိပဿနာဘုရားရှင်ဟာတပည့်သာဝကတွေကိုတရားအကျေဟောစရာမလိုဘူးတူတူလေးဟောလိုက်ရင်တရားသူရသွားကြတယ်။လူတွေလည်းပဲကိလေသာနည်းလိုက်တာနေစဉ်တရားနဲ့ပဲပျော်မွေ့နေကြတယ်။အဲ့တော့တရားကျေမဟုတ်တပည့်သာဝကယဟန်တွေလည်းပဲပြည့်မှုမကျူးလွန်တော့သိခါဖို့ပြည့်ညက်เสียမလိုဘူးပေါ့။အဲ့တော့ဘုရားရှင်ဟာပရိနိဗ္ဗာန်မဆန်းမချင်းတသက်တာလုံးဒီတရားကိုပဲဥပုပ်ခုနှစ်ရက်ခုနှစ်နှစ်တစ်ချိန်ဟောကြားခဲ့တယ်အဲ့တော့အခြားဆုံးမလေးတွေနည်းနည်းပဲဟောကြားခဲ့တယ်တရားကိုအကျင့်မဟောခဲ့ဘူးတဲ့အဲ့တော့ပရိနိဗ္ဗာန်ဆံပြီးတဲ့နောက်သာသနာဘလောက်ရှည်တယ်လဲမေးရင်မျိုးဆက်အပြင်တော့20ပဲတက်တန်းရှည်ပါတယ်သာသနာကဝိပဿနာဘုရားရှင်ပရိနိဗ္ဗာန်မဆန်းခင်တစ်ဆက်နောက်ဆုံးဝိပဿနာဘုရားရှင်ပရိနိဗ္ဗာန်ဆံဃာနိမှာတရားသူရကြတဲ့တပည့်သာဝကတွေရတစ်ဆက်မျိုးဆက်အပြင်တော့20ပဲသာသနာတက်တန်းရှည်ခဲ့တယ်တိုင်းမဲ့နှစ်ရည်အတွက်ကတော့အများကြီးရှည်ခဲ့ပါတယ်မျိုးဆက်ကလား20ပဲရှည်တာနှစ်ရည်ကကတော့တိန်ကနန်းကိုတော်တော်ကြောအောင်သာသနာတော်ကြီးရှည်ခဲ့ပါတယ်တဲ့ဒါကဝိပဿနာဘုရားရှင်လက်ထက်မှာဘုရားရှင်ကပရိနိဗ္ဗာန်မဆံမခြင်းတာဝကတွေကို9နှစ်ကြီးဒီတရားပဲဟောခဲ့တယ်တဲ့ဒါလေးဟာကြီးညိုစရာကောင်းတဲ့အကြောင်းဘုန်းကြီးကပြောပြတာအဲ့တော့ဝိပဿနာမြတ်စွာဘုရားပွင့်ပြီးတဲ့နောက်ကဘာပေါင်း59ကဘာဘုရားမပွင့်တဲ့၃ညကဘာတွေဖြစ်ပါတယ်အဲ့ဒီတုံညာကဘာဒီမှာအနေစာဒုက္ခအနတ္တဒီစကားလေးဒီတရားစကားလေး나ယူဖို့ကိုပဲခက်ခဲတယ်။ဒါရီယာဖျားပွင့်မှာကြားဘူးတဲ့나ဘူးတဲ့စကားလေးတွေဖြစ်တယ်။အဲ့တော့ဖျားပွင့်မပွင့်တဲ့ကဘာပေါင်း59ကဘာဖြတ်တန်းပြီးတော့ဒီကဘာနေပြန်၍ရည်တွယ်ရင်31ကဘာထက်ကြတော့တိခိဖျားရှင်နဲ့ဝတ္တပုဖျားရှင်နှစ်စုပွင့်တယ်တဲ့။ဖျားနှစ်စုပွင့်လို့အဲ့ဒီကဘာကိုတော့မန္တကဘာလို့ဒီလိုသတ်မှတ်ပါတယ်။အဲ့တော့တိခိဖျားရှင်ကဘုန်းကြီးတို့လူတွေရဲ့တက်တန်းအနှစ်9000တန်းမှာပွင့်တော်မူတယ်ဝတ္တပုဘုရားရှင်ကလူတွေရဲ့တက်တန်းအနှစ်6000တန်းမှာပွင့်တော်မူတယ်အဲ့ဒီဘုရားရှင်နေရာလဲပဲဘုန်းကြီးတို့6နှစ်တစ်ကြိမ်ဟောဒီဩဝါဒပါတိမောက်ကိုတန်ဃာတော်ရှင်မြတ်တွေကိုသုံးမဩဝါဒပေးပြီးတော့ဟောကြားတယ်တဲ့တက်တန်းရှိတော့လူတွေကလည်းပဲကိလေသာနေတော့တရားအကျေဟောစရာမလိုသိက္ခာပုဒ်တရားပညာစရာမလိုတော့ဘယ်လောက်ထိဟောတယ်လဲဆိုရင်ပရိနိဗ္ဗာန်မဆံမချင်းအဲ့ဒီဘုရားရှင်နေစုကလည်းဟောဒီဩဝါဒပါတိမောက်တရားတော်ကိုပဲဟောတယ်တဲ့တရားအကျေမဟောဘူးသိခါဖို့မပြည့်ညက်ဘူးတဲ့သာသနာတော်ရှေ့တာတော့မျိုးဆက်အပြင်တော့20ပဲသက်တက်တန်းရှေ့ခဲ့တယ်နှစ်ပေါင်းကတော့တိန်ကနန်းတိခြေပြီးတော့ရှေ့ခဲ့တာပေါ့နှစ်ပေါင်းကြာပြီမဲ့မျိုးဆက်အပြင်တော့20ပဲတက်တန်းရှေ့ခဲ့တယ်ဘာဖြစ်လို့လဲတာဝကတွေကိုဝီနီးသိခါဖို့မပြည့်ညက်ခဲ့လို့တဲ့ပြည့်ညက်စရာလည်းမလိုခဲ့လို့ပေါ့ဒါကြောင့်ဘုန်းကြီးတို့တိခိဝတ္တကူဘုရားရှင်လက်ထက်မှာလည်းဘုရားရှင်ကြီးကပြိဋ္ဌိဗံမဆံမချင်းဟောဒီဩဝါဒပါတိမောင်းနေတယ်တပည့်သာဝကတွေကိုဆုံးမတော်မူခဲ့ပါတယ်ဒီတရားနဲ့ပဲတပည့်သာဝကတွေကလည်းတရားသူတရားမြတ်တွေမျက်မှောက်ပြုခဲ့ကြပါတယ်နောက်တစ်ခါ39ကဘာဘုရားမပွင့်တဲ့3ကဘာတွေဖြည့်ပြီးတော့ဘုန်းကြီးတို့ဒီဗဒ္ဓကဘာရောက်လာတယ်ဗဒ္ဓကဘာကြတော့ဘုရားရှင်၅စုပွင့်တယ်ကပုတံကောနဂုံကတ္တပဂောရမနောင်ပွင့်တော်မူအရိမစ်တရားဆိုပြီးတော့ဘုန်းကြီးတို့ခုလက်ရှိနေထိုင်တဲ့ကဘာဟာဖရာ၅စုပွင့်တဲ့အတွက်ဗဒ္ဓကဘာတဲ့ဗမာလူကတော့အကောင်းဆုံးကဘာဖရာ၅စုပွင့်တဲ့ကဘာတဲ့ပို့ပြီးတော့ကောင်းတဲ့ကဘာဆိုတာမရှိတော့ပါဘူးခုနကဝိပဿနာဘုရားရှင်ပွင့်တဲ့ကဘာတဆူတဲ့ပွင့်ခဲ့တဲ့သာရကဘာတိခိနေဝတ္တပုဘုရားရှင်ပွင့်တော်မူခဲ့တဲ့ကဘာဖရာ၂စုသာပွင့်တဲ့မန္တကဘာခု39ကဘာချပြီးတော့ခုဘုန်းကြီးတို့နေတဲ့လက်ရှိကဘာတော့ဖရာ၅စုပွင့်တဲ့ဗဒ္ဓကဘာတဲ့ခုဘုန်းကြီးတို့ဖရာ၄စုပွင့်တော်မူသွားခဲ့ပါပြီအဲ့ဒီ၄စုထဲမှာကကုတံဘုရားရှင်နဲ့ကောနဂုံဘုရားရှင်ကကုတံဘုရားရှင်ကလူတွေရဲ့တက်တန်းအနှစ်4000တန်းမှာပွင့်တော်မူတယ်ကောနဂုံဘုရားရှင်ကဘုန်းကြီးတို့လူတွေရဲ့တက်တန်းအနှစ်3000တန်းမှာပွင့်တော်မူတယ်ကတ္တပဘုရားရှင်ကလူတွေရဲ့တက်တန်းအနှစ်2000တန်းမှာပွင့်တော်မူခဲ့တယ်အဲ့ဒီဘုရားရှင်နေရာရောဩဝါဒပါတိမောက်ကိုဘယ်ချိန်နေမှာဘလောက်ကြောင်ဟောတော်မူခဲ့တယ်လဲဆိုတော့ကကုတံနဲ့ကောနဂုံဘုရားရှင်ကတစ်နှစ်တစ်ချိန်ဟောတော်မူတယ်တဲ့တစ်ချိန်ဆုံးမလိုက်လို့ရှိရင်တစ်နှစ်စာလုံလောက်တဲ့ကတ္တဗဘုရားရှင်ကတော့6လတစ်ချိန်ဒီဩဝါဒပါတိမောက်ကိုဟောကြားတော်မူတယ်စောစောကပြောတယ်လို့ဘုန်းကြီးတို့ဘုရားရှင်ကတော့15ရက်တစ်ချိန်ပဲဟောကြားခဲ့တယ်ပေါ့အ ဲ့တော့6လတစ်ကြိမ်တစ်နှစ်တစ်ကြိမ်ဒီဩဝါဒနဲ့ပဲတန်ခါပြိတ္တကိုယဉ်ကျေးအောင်ဆုံးမတော်မူခဲ့တယ်။ဒါပေမဲ့လို့အဲ့ဒီဘုရားရှင်ကြီးလည်းဝါတော်တွေရဲ့ထက်ဝက်နီးပါးပထမဘောဓိကုံတဲ့အခါကျတော့တိခါဘုတ်ကျွလွန်နာရီမဟုတ်တာလှုပ်တာတွေပေါ်များလာတဲ့အတွက်တရားအကျေဟောတာတို့နောက်ပြီးတော့တိခါဘုတ်ပညတာတို့လှုပ်တော်မူခဲ့ရပါတယ်။အဲ့ဒီဘုရားရှင်သုံးစုဟာဘုန်းကြီးတို့တာဝကမျိုးဆက်အပြင်လည်းတက်တန်းတော်တော်ရှည်ခဲ့တယ်နေ့ရည်တွေအပြင်နဲ့သာသနာရဲ့တက်တန်းဟာရှည်ခဲ့ပါတယ်တဲ့။သိက္ခာပုလည်းအကျေပညာခဲ့တယ်တရားလည်းအကျေဟောခဲ့တယ်တက်တန်းတို့လာတော့လူတွေကျန်းနေအလုံးဟာနောက်ပိုင်းမှာစိတ်တက်တည်းရဲ့ကျန်းပြီးတော့မဟုတ်တာတွေလုပ်တဲ့အတွက်တရားအကျေဟောရတဲ့ကိစ္စသိက္ခာပုအကျေပညာရတဲ့ကိစ္စတွေဖြစ်ပေါ်လာခဲ့ပါတယ်။ဒါကြောင့်ဘုန်းကြီးတို့ယခုအဆုံးအမလေးတွေဟာအဲ့ဒီလိုဘုရားရှင်အဆူဆူဟာအလေးကရုပြုပြီးတော့ဆုံးမခဲ့တဲ့တရားဖြစ်ပါတယ်တဲ့။ကဲအလုံးလိုက်ဆိုလိုက်မကောင်းမှုဆောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုယ်ထားမကောင်းမှုဆောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုယ်ထားစုစုဗုဒ္ဓဟောဖို့ပြဆုံးမမြတ်တရားအဲ့တော့ဒီထဲကအနေငယ်လေးချိန်ရတယ်လို့ဘုန်းကြီးဒိဗေလေးနည်းနည်းထပ်ပြီးတော့ရှင်းပေးမယ်။ဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်ကတပ္ပပါပတာအကရဏံတပ္ပပါပတာယုတ်မာတော်တွင်ဟောယံသမှုအကုသိုလ်စုစုကိုအကရဏံလုံးဝပြောင်းစင်အောင်ရှောင်ကျဉ်သမှုမပြုလို့ရခြင်း၎င်းနဲ့နံပါတ်၁ဆုံးမလေးကအကုသိုလ်မှန်သမျှတေးသေးမွားမွားစပြီးတော့ရှောင်ကျဉ်မှမပြုလို့ပါနဲ့တဲ့ဘုန်းကြီးတို့မစင်ကျင်ကြီးဟာနယ်လည်းပဲမကောင်းတဲ့အနှံ့ရှိတယ်နန်းနေမြားလည်းပဲနန်းတယ်လို့အကုသိုလ်ဟာလည်းပဲတေးသေးလေးလည်းပဲမကောင်းတဲ့အကျိုးကိုပေးတယ်ကြီးကြီးမားမားဆိုရင်တော့ပြောမနေနဲ့ဒါကြောင့်အကုသိုလ်ဟာလည်းပဲတေးသေးမွားမွားစပြီးရှောင်ကျင်ပါတဲ့ဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်ရဲ့အလိုဆန္ဒအရာဆန္ဒတော်အရာတေးသေးမွားမွားစပြီးတော့ဆိုရင်စာဝတ်နေရေးကျမ်းမာရေးဒါကိုကြောင်းပြုပြီးတော့အကုသိုလ်တွေခုခေတ်မှာဖြစ်လိုက်ကြတာဘုရားရှင်ကိုယ်တော်မြတ်ကသူ့ရဲ့သားတော်တွေသူ့ရဲ့တပည့်သာဝကတွေကိုဒီစာဝတ်နေရေးကျမ်းမာရေးကိုကြောင်းပြုပြီးတော့အကုသိုလ်ကိလေသာတွေမပွားစေခြင်းမဟုတ်ဖြစ်နိုင်လို့ချင်းအကုသိုလ်တွေလုံးဝမဖြစ်စေခြင်းဒါဘုရားရှင်ရဲ့ဆန္ဒတော်ပါဒါကြောင့်မို့ဆိုတော့ဘုန်းကြီးတို့ယဟန်ခံတဲ့အချိန်မှာယဟန်ကကိစ္စပြီးသွားတဲ့ကမြတ်စွာဘုရားကယဟန်တစ်တွေကိုတဲ့တိမ်ကမဆင်းခင်ပြောကြပေးပါဆိုပြီးဘုန်းကြီးတို့ပြောကြခဲ့ရတယ်ဒါဘုရားရှင်ကမှာတော်မူခဲ့တာပါဖြစ်လို့လေစာဝတ်နေရကျမ်းမာရေးဆိုတာဘုန်းကြီးတို့တတ္တဝါတိုင်းတက်ရှိတတ္တဝါတိုင်းကင်းလို့မဖြစ်ဘူးစာဝတ်နေရကျမ်းမာရေးသွန်တင်ငန်းကြောင်းစီဒါနဲ့ကင်းလို့ရင်အသက်ရှည်ဖို့မလွယ်ဘူးအသက်ရှင်ဖို့မလွယ်ဘူးပေါ့အဲ့တော့ဒီလိုဖြစ်နေတဲ့ကစာဝတ်နေကျမ်းမာရေးအတွက်ကမရှိမဖြစ်လိုအပ်တယ်ဆိုပြီးဘုန်းကြီးတို့ယဟန်တော်တွေကမဟုတ်တဲ့နည်းတွေနဲ့စီးပွားရေးရှာအလောင်းစားတွေလို့လူတွေလိုပဲဘုန်းကြီးတို့လူတွေနဲ့လူလိုပေါင်းတင်ပြီးတော့လူချင်းအောင်လို့ဒါမျိုးတွေလုံးမှာဆိုတဲ့အတွက်မြတ်စွာဘုရားကသူ့ရဲ့သားတော်တွေကိုတိမ်ကမဆင်းခင်ယဟန်တစ်တွေကိုမှာခဲ့တာသွမ်းစားရည်နဲ့ပတ်သက်လို့လည်းပဲမရှိမဖြစ်လိုအပ်တာမှန်နေသို့တော့ဘယ်လိုလုပ်မလဲရလဲရလွယ်တယ်သူများဒုက္ခလည်းမပေးဘူးကိုယ်တိုင်လည်းပဲလောဘဒေါသအာဘက်စတဲ့အပြစ်တွေကင်းတဲ့နည်းနဲ့သွမ်းခံစားပါခြေတလုံးအမိပြီးတော့သွမ်းခံစားပါတပိတ်ရှိလို့ရှိရင်သွမ်းခံစားလို့ရပါတယ်သွမ်းခံလို့ရှိရင်သူများလည်းဒုက္ခမများဘူးနောက်ပြီးတော့ရလဲရလွယ်တယ်တိမ်တစုံလောင်းလိုက်တဲ့အတွက်အိမ်ကြီးလည်းဆင်းရဲမသွားဘူးကို့မှာလည်းပဲလောဘဒေါသအပြစ်တွေကင်းတယ်အာဘအပြစ်တွေကင်းတယ်ရလဲရလွယ်တယ်နောက်ပြီးတော့အပြစ်လည်းကင်းတဲ့ဤသွန်ခံစားပါလို့မြတ်စွာဘုရားကအရေးတကြီးမှာခိုင်းခဲ့ပါတယ်အဲ့တော့သွန်ခံစားပါဆိုတော့လူတွေလှူခြင်းအောင်သွားပြီးတော့ဗာလိစားခြင်းသာဗာလိလှူပါဒါမျိုးမပြောသင့်ဘူးပြောလို့ရှိရင်အပြစ်အာဘတွေသင်တော့မြတ်စွာဘုရားကအာကုသမန္တမြလုံးဝမပြုလုပ်ပါနဲ့ရှောင်ခြင်းပါလို့ဆုံးပါခဲ့တယ်တကယ်လို့စာရေးကိုကြောင်းပြပြီးမဟုတ်တာတွေလုပ်ပြီးအကုသိုလ်တွေဖြစ်ရင်ဘုန်းကြီးတို့ယဟန်ခံတာအတိတ်ပဲကိုမရှိတယ်လို့ဖြစ်သွားတတ်ပါတယ်။ဒါကြောင့်ဘုရားရှင်ကိုယ်တော်မြတ်ကသူ့ရဲ့သားတော်တွေကိုစာရေးနဲ့ပတ်သက်ပြီးလေအပြစ်အကုသိုလ်လောဘဒေါသမဖြစ်စေခြင်းမဟုတ်အကုသိုလ်တွေကင်းစေခြင်းနဲ့ရှောင်ကျဉ်စေခြင်းပါတယ်။သင်္ကန်းနဲ့ပတ်သက်လို့လည်းပဲပတ်နှစ်ခုသင်္ကန်းဝတ်ပါ။ရှင်းဘုံရှင်းကံရှိလို့ယခုလိုကောင်းတဲ့သင်္ကန်းတွေလှူရင်လည်းပဲဝတ်နိုင်ပါတယ်။ဒါမျိုးလည်းပဲလွယ်လွယ်ကူကူနဲ့ရနိုင်တဲ့နည်းအပြစ်ကင်းတဲ့ဤကိုညွှန်ကြားခဲ့တယ်။ကြောင်းနဲ့ပတ်သက်လို့လည်းပဲဒီတိုင်းပဲဒကာဒကာမတွေဆောက်လို့ရှိရင်နေပေါ့။ဆောက်မဲ့သူမရှိလို့ရှိရင်လည်းပဲမိုးတွင်မိုးလို့ရှိရင်တစ်ပင်အောင်နေပြီးတော့သာသနာလုံးလုပ်လို့ရပါတယ်။ဆေးနဲ့ပတ်သက်လို့လည်းပဲဆုံးခံနေတိုင်းထွက်နေတော့ကျဲမကြီးရဲ့ထိုက်တလောက်ကောင်းတယ်။ဒ Nwajin ngayi jibuti pangadiri, dari ne sen biro sain ne dong dang yoga pyokin mare. Ero nyeswa biya sawo ni jian ma yi ya, tachi tato warai, machi mepiet luwate. Todo, machi mepiet luwate sui mohote atama niri ne, luri si toa biro aden lukana, chonyabi lukana, dari loma sore dwe, agudu bie, agar bie di pshima sore dwe, nyeswa biya ka majaro bugere. Ero piyashin kuro miye ye santa doha, sayi tau ye, wo ye ne pata biro, agudu mepshise jimu, sura tenshya kebare. Poyro di, tangaro shen miyati, itne patalu lewe, senza jibo, poyro piyashin leta donga, chongli poyin taku nene piyo piya peme. Piyashin leta donga, piyashin tauti bi, se deon chongma trento no eche ima, tauti miyuma teita lu emiyare. Myota teyao ne, nama teyao, ne thanyare po. Now, teita myota ga, tadana bongwen biro jahan piyo doa, Tosa nebo deku ma wasore, waso biro tauti jigo wachoto bian lagere. Du bhali en lukan yagere unsuro, tengan chobu adwa peo li deo yagere. A taonga shetong lao si de, tutu jian jian li po. Ero shete ka tengan zain le mechi, tengan chob lura lula mechi ro, di lube peo li lubiro, goa bu sezo, goa bu chob, goa bu woja yara, ta shete ka tong zain me. Poiro tamyo kanao yaukaza uwe, sesure teiri si biro tengan ni kurain sesuara, sesure pokuri, erike ka mechi de upo, kurain me soja yara. Ero di lube piyashin leta ka tengan zain mechi ro, di peyo gli ya laro, tuya nama leta atare, tani tengan chou ma jianju me po. Ero tengan chou chen ne ka jaro, adu achiru suzong thare, tengan chou lua bi me jihange li di kota biro tuya nama si toare, tuya tengan piyan bi ba po. Peo li. Nama pita lua tu akshin do nga palo tha tle suro. Peo ga chubiro shitong lao shita. Ara ligo tamienyin piyan biro pshi biro yakan penya juanjin liya liyo zwa. Imbita nunyan biyo biyo ne atong gurong lao shita peo li pshiong piyan biro lo laite. Pesa li pshiong piyan biro yakan penya ne piyo piyan laite po. Ero deita teya diya ul lukano patama tuha mo wuten lu meju. Nao to jujong biyo biyama tuha man tiro ju doare. Tengah cawat ni jadu tu yang nama lihat le jago ru swan lu alu tengah cawat lu abe de tengah rosimnya di dua season beri. Nasib tengah cawat biso ni jadu balut dale suro. Imedan mah kongbe suro si ni mumi de kebo bosin de season biro tengah rosimnya di gu tu yang nama lihat luda ni de tu yang nama le tay biro teradia kong nawe. Erop mumi de kebo bosin de luda ni de. Tidak mati jalan beri ni tengah ni pi dua ro tengah ni walau na mati entah biro mana fano walau ya rida bosu biro palau dale tengah boh mati biro tua dare mianure ni dade tenari pini dale. Ero beri ni nyama sahara sahau dia si si ni dulu maciro kan alih usah tidak mati beri nyama be sah maciro yoga ni piano mudahre. Piano mudahre kajaro tu ya nama jalan beri lu lingure jangan orang ni dia jalan beri sabana kisah. Udusa yogala sabana kisa u season bela ite. Season bela ponyiru tanghari ye wini tabo ya jaro pahle suro. Ponyiru ba tanghari ba piano mudwalu si eri tujangere tengan berikrari ya gila na biudure pokuwa jatai pare. Tegelo gila na biudure jihan tamani meshibu suin ta tanghi ka pshetware re mata tandaka tanghi ka eri jauma netayne tangha amyadu pansai nebo. Luri yaro ma pansai mau. Ma bega uzuin suibyo ma uzuin. Tangga ye pisi luri pancing pun masih bau. Ero eri lune tangga rosimnya dia zaman awe pide kajaro. Di tengah ngu weban biro kueju me subiro kuejar epo si wejar e. Eri cima miasa piacin kuromnya ka tengah ngu kone ye lau tingtau subiro ma weban e ong subiro si anandau menjakine dua si anandaga tuapio si anori ale miasa piau setahu natau nene tingtar e. Eh, siapa yang nejar mah? Adi dengan wewan biru jualan jare. Eh, lo siapa yang nejar wewan biru? Tenir lo tiada pemain macam ni ya. Suwe biru segera jual jare. Macam lo, biasa biasa. Tiada macam ye dengan aku kene ye. Mau wewan ni pun ada tinggal kain ni. Baca lo le. Siapa yang nejar mah? Baca lo wewan kaya dalam su biru. Suwe nujah biasa jah. Turu ye dinya mah macam ni yang buat dilu lo deh jauh. Ada masa biasa kita orang kata, tenu bahasa kahne siwe ni jadi le, lu cuala biru merah mulu. Merah mulu dulu alibeh cangsung show jahaja le. Show taro masa biasa merah mulu, jangan lu le. Tidak jangan ha. ပြန်တော်မူပြီးတော့အဲ့ဒီသင်္ကန်းမှာဆွဲလန်းတဲ့တဏှာကြောင့်အဲ့ဒီသင်္ကန်းမှာတန်းဆိုတဲ့တတ္တဝါလေးတိရိစ္ဆာန်လေးတွားပြီးတော့ဖြစ်ရတယ်တဲ့သူသိပြီးတဲ့အခါသူဟာသီလရှိတယ်တရားအထုတ်တယ်သို့တော့သင်္ကန်းကြီးအခါမှာသင်္ကန်းပေါ်မှာတိတ်ပြီးတော့မနှဖန်ဝက်လက်ရသေးတာပေါ့စသည်ဖြင့်တဏှာဆွဲလန်းသင်္ကန်းပေါ်မှာအာကြီးတဲ့တဏှာဆွဲလန်းမှုတွေဖြစ်တဲ့အတွက်တန်းမှာတွားပြီးတော့ဒီသင်္ကန်းမှာတွားပြီးတော့တန်းလေးဖြစ်ရတာတဲ့တင်တော့ကနေတင်ငန်းကိုဝေဖန်မယ်ဆိုတော့တန်းလေးဟာတောင်ပြေးမြောက်ပြေးရှေ့ပြေးနောက်ပြေးနဲ့ဒီတင်ငန်းပေါ်မှာပြေးနေကြတယ်တဲ့ပါးစပ်ကလည်းပဲ तू ကအော်နေကြတယ်တင်တော့ကတော့မကြားရဘူးပေါ့ယဟန်နေရတော့မကြားရဘူးဘလို့အော်နေရဲ့ဆိုတော့ဟောဒီယဟန်နေရငါတင်ငန်းကိုလူနေကြပါတယ်ဟောဒီတင်ငန်းနေယဟန်နေရငါတင်ငန်းကိုလူယူနေကြတယ်ဆိုပြီးတော့သူ့ရဲ့တင်ငန်းပေါ်မှာတင်တော့ယူတာကိုမခံနိုင်တဲ့ဒေါသတွေဖြစ်တယ်တကယ်လို့အဲ့ဒီစိတ်နဲ့သေသွားခဲ့ရင်တန်းလေးဟာငရဲရောက်ရမှာတဲ့ခုတော့ခုနှစ်ရက်ပြည့်တဲ့အခါမှာသူဟာသူ့တဘာဝအတိုင်းတည်ဆုံးသွားပြီးတော့တုတိတာနဲ့ပြီးရောက်သွားပြီတဲ့တန်းလေးကတည်ပြီးတော့ဒါကြောင့်ခုနှစ်ရက်မြောက်ပြည့်တဲ့အခါမှာသူဟာတည်ပြီးတော့တုတိတာနဲ့ပြီးရောက်သွားတယ်ဒါကြောင့်ရှင်းရဲ့နေ့မှာငါဘုရားကသင်္ကန်းကိုခွဲဝေယူဖို့ခွင့်ပြုတာခဲ့တာပါလို့မြတ်စွာဘုရားကရှင်းပြတော်မူခဲ့တယ်အဲ့မှာယဟန်နေရတန်ဝေကရကုန်တယ်သင်္ကန်းပေါ်မှာဆွဲလန်းတဲ့တဏှာကြောင့်သွားပြီးတော့တန်းဖြည့်ရတယ်တရိစ္ဆာန်ဖြည့်ရတယ်တခါဒီတင်ငန်းကိုယဟန်နေခွဲဝေယူတာကိုစိတ်ထဲမှာမကြေမနက်နဲ့ငါတင်ငန်းကိုလူနေတယ်လို့ယဟန်နေပေါ်မှာဒေါသထွက်လိုက်လို့ရှိရင်လေသေလို့ရှိရင်ငရဲထီရောက်သွားနိုင်တယ်အဲ့တော့မြတ်စွာဘုရားရဲ့အချိန်ကြိုက်ကယ်တင်မှုကြောင့်ဒီတန်းလေးဟာတုတိတာနဲ့ပြီးရောက်သွားတယ်ငါကလည်းတရားထုတ်ခဲ့တဲ့ကုသိုလ်တွေသီလဖြူစင်အောင်စောင့်ထင်းခဲ့တဲ့ကုသိုလ်တွေအများကြီးပေါ့ဒါကြောင့်တိရိစ္ဆာန်ဘုရားမှာခုနှစ်ရက်ပဲကြာပြီးတော့တုတိတာနဲ့ပြီးရောက်သွားခဲ့တယ်အဲ့တော့ယဟန်နေရမြတ်စွာဘုရားတဏှာတိတ်ဝင်လေးစီရကောင်းတယ်တိတ်ကြောက်စီရကောင်းပါတယ်ဗျာလို့ရှောက်တော့မြတ်စွာဘုရားကအယတာဝါမလန်သမုဒိတံတဒုဋ္ဌာယတမေဝခါရတိဧဝံတိဒေါနာစာရိနံတာနိကမ္မာနိနေယံတိဒုက္ကတိဆိုပြီးတရားတစ်ပုဒ်ဟောခဲ့တယ်အတိပ္ပယ်ကဘာလဲဆိုတော့တန်ခြေဆိုတာတန်ကိုဖျက်ဆီးတယ်တဲ့တန်ကိုဖျက်ဆီးတဲ့တန်ခြေဟာဒီတန်ကနေပြီးတော့ဖြစ်ပေါ်လာတာပဲအခြားຢာကဖြစ်ပေါ်လာတာမဟုတ်ဘူးဒါကြောင့်တန်ငါဖြစ်ပေါ်လာတဲ့တန်ကြီးဟာတန်ကိုဖြည့်စည်တယ်လို့ဒီလိုပဲမိမှုရရဲ့နှလုံးသားထဲမှာစာရာဝတ္တာနေရာထိုင်တာကျမ်းမာရေးဒါကိုအကြောင်းပြုပြီးတော့ပညာနဲ့မချင်းချင်းပဲနဲ့စာရာဟာအသက်ရှည်ဖို့အတွက်အလုံးလုံးနိုင်ဖို့အတွက်စာရာလှဖို့ပါဖို့မဟုတ်ဘူးအားရှိဖို့အတွက်မဟုတ်ဘူးဝတ္တာဆိုတာလည်းပဲအချက်ကြောက်ကိုဖုံးလွှမ်းနိုင်ဖို့ဝတ္တာလှအောင်ပအောင်စတိုင်ကြအောင်ဝတ္တာမဟုတ်ဘူးဒီလိုပညာနဲ့ဆင်ခြင်ပြီးတော့ရဟန်းတော်တွေဟာပစ္စည်းလေးပါးကိုသုံးစွဲရတာဒါမှမဟုတ်မေတ္တာဘာဝနာစတဲ့ဘာဝနာတစ်မျိုးမျိုးနဲ့ဆင်ခြင်သုံးစားရတာဒါမှမဟုတ်ဝိပဿနာရှုပြီးတော့ဆင်ခြင်သုံးစားရတာခုတော့ဘုန်းကြီးတို့ဒီပစ္စည်းလေးပါးကိုမတ်မတ်မုံမုံနဲ့ကောင်းလိုက်တာသင်္ကန်းလေးကိုဝတ်လိုက်မယ်ဒီတဏှာတွေဖြစ်လာတယ်ဒါကြောင့်ပစ္စည်းလေးပါးကိုမဆင်ခြင်နဲ့မဆင်ခြင်မဲနဲ့သုံးဆောင်လိုက်တဲ့အတွက်ဒီပညာကိုကျော်လွန်ရေးကျင့်တယ်အဲဒီလိုပစ္စည်းလေးပါးကိုမဆင်ခြင်လိုက်တဲ့အတွက်သူ့ရဲ့နှလုံးသားထဲမှာလောဘစတဲ့ကိလေသာတွေဖြစ်တယ်အဲ့ဒီကိလေသာတွေကခန္ဓာကိုယ်ကနေဖြစ်ပြီးတော့ဒီခန္ဓာကိုယ်ကိုအပယ်လေးပါးရောက်အောင်ဆောင်ရွက်နိုင်တယ်တဲ့ဒီတဏှာဟာခန္ဓာကိုယ်တွေကဖြစ်ပြီးတော့ပစ္စည်းလေးပါးကိုမဆင်းခြင်းတဲ့အတွက်ကိုယ့်ရဲ့ခန္ဓာကိုယ်ကဖြစ်ပေါ်လာတယ်အဲ့ဒီကိုယ့်ရဲ့ခန္ဓာကိုယ်ကဖြစ်ပေါ်လာတဲ့ကိုယ်စိတ်ကဖြစ်ပေါ်လာတဲ့ဒီအကုသိုလ်တရားကိုယ့်ကိုပြန်ပြီးတော့အပယ်ချတတ်ပါတယ်လို့ဒီလိုဆိုလိုရင်းဖြစ်ပါတယ်အဲ့တော့မြတ်စွာဘုရားတဏှာကြောင့်ဒီလိုပဲဟောကြားခဲ့တယ်ပေါ့အဲ့တော့ဘုန်းကြီးတို့ကဒါလေးကိုတန်ဝေကယူရမယ်သင်္ကန်းစာယူရမယ်ကဲအလုံးလောက်ချီပြီးတော့လိုက်ဆိုလိုက်စာမူဝမူအကြောင်းပြုပွားမူကိလေသာစာမူဝမူအကြောင်းပြုပွားမူကိလေသာအပယ်ခြင်းရဲ့ရောက်စေမြဲမလွဲဓမ္မရာအပေရှင်ရဲ့ရောက်စေမြဲမလွဲဓမ္မရာတိတ်တာထေကတရားပြမှတ်ကြများသူငါတိတ်တာထေကတရားပြမှတ်ကြများသူငါဒီမှာတိတ်တာထေရဲ့အကြောင်းအထုပ်ပတ္တိကိုကြည့်လို့ရှိရင်ဒီအဝတ်အစားလေးတစ်ခုကိုကြောင်းပြပြီးတော့လောဘတွေဖြစ်လိုက်တာဆွဲလန်းလိုက်တာမြတ်စွာဘုရားကချံပူကိုပြချင်းမဲ့လီနေကင်းမွေလွယ်တုံဟိရီကုံကိုဂုံစီတက်စွာကိုရင်ငါကိုလုံပါစီလူကိုကိုစံပဲဆင်ပြင်းမယ်ဟုစိတ်ဝဲမမှန်ဤတင်ငန်းကိုဖုံလွှမ်းဝုံယုံပါတည်းတဲ့မြတ်စွာဘုရားကဟောဒီတင်ငန်းဆိုရဲ့အဝတ်ကိုဝတ်တိုင်းဝတ်တိုင်းဘ ပါတယ်လို့ဝတ်တာလေကြီးရွယ်ချက်ကအဆက်ကြောက်ကိုဖြစ်စေတတ်တဲ့အင်္ဂါကြီးငယ်ကိုဖုံးလန်းပြီးတော့အဆက်ကြောက်လေးမဖြစ်စေဘူးလူတွေသူတွေမှာတင်တယ်ဘူးအလုံးလုံးနိုင်ဘူးကျမ်းမာရေးနဲ့ညီညွတ်ဖို့ချမ်းလာလို့ရှိရင်ချမ်းလာတွေကိုပဲဖြောက်ပြီးတော့ຫນွေလာစေဘူးပူလို့ရှိရင်ရာတိဥဒံကာကွယ်နိုင်ဘူးအလုံးလုံးနိုင်ဘူးမြတ်စွာဘုရားကလှဖို့တင့်တယ်ဘူးအတွက်သင်္ကန်းဝတ်တာမ ောင်းလိုက်တာမနှက်ဖန်ကဝတ်လျက်သေးတာပေါ်ဆိုပြီးတင်ငန်းကိုဝတ်ကျင်တဲ့စိတ်ဆွဲလန်းပြီးတော့ညအခါမှာပြန်တော်မူသွားတော့တွားပြီးတော့တတိဆန်ဖြစ်တယ်တခါယန်းနေဝေဘာနာကိုမကြိုက်တာဒေါသတွေဖြစ်တဲ့အတွက်ငရဲကံကောင်းလို့မကြတာမြတ်စွာဘုရားကယ်တင်လိုက်တဲ့အတွက်ကြာမသွားတာဒါကြောင့်ဝတ်တာစားတာကိုကြောင်းပြုပြီးတော့ကိလေသာတွေလောဘစားတဲ့ကိလေသာတွေဖြစ်ပွားတယ်အဲ့ဒီကိလေသာတွေကအပယ်လေးပါးတွေရောက်စေတတ်တယ်ဒါကြောင့်သင်တို့လည်းပဲဝိမှုစားမှုကိုကြောင်းပြုပြီးတော့အာကုတုပယ်နိုင်တယ်မြတ်အာကုတုကင်းနိုင်တယ်မြတ်ကင်းအောင်လုပ်ပါလို့တိတ်တမထေကသူ့ကိုယ်သူတရားပြသွားပါတယ်တရားပြတဲ့အနေနဲ့ဘုန်းကြီးတို့ကလည်းပဲဟောကြားပေးပါတယ်စာပေဆိုတာတိုက်တွန်းမှုအာနတ္တိဆိုတာဒါလေးကပါတတ်ပါတယ်အဲ့တော့ငါအပယ်ကြသွားတယ်လို့သင်တို့လည်းအပယ်မကြအောင်ကိလေသာလေးတွေနည်းနည်းပါးပါးစပြီးတော့မဖြစ်အောင်ကြိုးစားပါလို့တိတ်တမထေကတိုက်တွန်းပြီးသားဖြစ်သွားပါတယ်အဲ့တော့ဘုန်းကြီးတို့ခုခေတ်မှာဘုန်းကြီးတို့စဉ်းစားကြည့်ပေါ့အဝတ်စားနဲ့ပတ်သက်လို့မိန်းကလေးတွေရောယောက်ျားလေးတွေရောခေတ်ဆန္ဒတွေရောခင်မိတာတွေမကတော့ပါဘူးအဝတ်စားအမျိုးမျိုးဝတ်တယ်ကိုယ်အဝတ်စားမလုံးမကျုံဝတ်လိုက်တဲ့အတွက်ကိုယ်လည်းပဲအာကုသို့ဖြစ်တယ်ယဉ်ကျေးမှုကိုဖြစ်စီရရောက်တယ်ကိုယ့်ကိုမြင်ရတဲ့ပုံကိုယ်တွေလည်းအာကုသို့ကိလေသာတွေဖြစ်တယ်ဆိုရင်မြတ်စွာဘုရားကအာကုသို့မှန်တယ်မြတ်ရှောင်ကျင်ကြပါတေးတေးမွားမွားစပြီးရှောင်ကျင်မှာအဝတ်စားကိုကြောင်းပြုပြီးလည်းပဲအကုသိုလ်မဖြစ်အောင်နေပါဆိုတော့ခုဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကငါတို့ဗုဒ္ဓဘာသာဝင်လို့တော့ကြွေးကြော်နေကြတယ်တိုးတော့အဝတ်စားကိုကြောင်းပြုပြီးတော့ကိလေသာတွေကိုယ်တိုင်းလည်းပဲဖြစ်သူများတွေလည်းပဲဖြစ်စေတယ်ဒါတင့်တယ်ပါမလားဒါဟာတဘာဝကြပါမလားစဉ်းစားစီခြင်းပါတယ်စဉ်းစားပြီးတဲ့အခါကိုယ့်ရဲ့မျိုးဆက်ဖြစ်တဲ့သားတွေသမီးတွေတူတွေတူမတွေညီတွေညီမငယ်တွေကိုအဝတ်စားနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကအချက်ကြောင့်ဖုံးနှံဖို့ဝတ်တာဒါကြီးဒီကရည်ရွယ်ချက်ကျမ်းမာရေးကောင်းအောင်ญาติဥဒ္ဒံခဏံဝတ်တာဒါကရည်ရွယ်ချက်တွေပဲလှဖို့ပါဖို့စတိုင်ကြဖို့အတွက်ဒီကမဟုတ်ပါဘူးတကယ်အလုံးလုံးနိုင်မှုလှုပ်လှုပ်ပြီးတော့ငွေတွေပါရကြတဲ့ကသာသနာတော်ကြီးကိုပူဇော်နိုင်မှုဆင်းရဲတဲ့ပုဂ္ဂိုလ်တွေကိုထောက်ပံ့နိုင်မှုဒီရည်ရွယ်ချက်နဲ့ဝတ်ဖို့ရတာခုခေတ်မှာဘုန်းကြီးတို့စာပေတွေဖတ်ကြည့်တဲ့အခါဒီအဝတ်ကိုကြောင်းပြုပြီးတော့ကြောင်းတက်တဲ့မိန်းကလေးတွေမိဘကမတက်နိုင်အဝတ်စားကဝတ်စားဝတ်ခြင်းနဲ့စားခြင်းနဲ့လက်ဝတ်တန်းစားလေးတွေဝတ်ခြင်းနဲ့ဒီတော့ဘဝတွေပျက်စီးလို့အဲ့တော့ဘလို့မှမကောင်းတော့ပါဘူးကိုချင်းတီလာလည်းပျက်စီးတယ်ယဉ်ကျေးမှုလည်းပျက်စီးတယ်သူများလည်းကိရိတာဖြစ်တယ်ဒါကြောင့်မို့ကိုယ့်ရဲ့မျိုးဆက်တွေကိုအဝတ်စားအကြောင်းပြုပြီးတော့အစားအသောက်ကိုအကြောင်းပြုပြီးတော့အနေထိုင်ကိုအကြောင်းပြုပြီးတော့ကျန်းမာရေးကိုအကြောင်းပြုပြီးတော့အာကုသို့မဖြစ်အောင်နေနိုင်မှမြတ်စွာဘုရားရှင်ရဲ့အာကုသို့မှန်တယ်မြတ်ကိုရှောင်ခြင်းမှာစားဝတ်နေကျန်းမာရေးကိုအကြောင်းပြုပြီးတော့တောင်မှအာကုသို့ကိုမဖြစ်အောင်ထိန်းနိုင်နေမြတ်ထိန်းပါဆိုတဲ့အဆုံးအမကိုလိုက်နာရရောက်ပါတယ်ဒီလိုမှမဟုတ်ဘဲနဲ့ဓာရီကိုကြောင်းပြုပြီးတော့ဆေးရုံတက်တာတောင်မှငါတို့ကဘယ်ဆရာုံနဲ့ကုတာငါတို့ကငွေဘလောက်ကုန်တာဘယ်ဆေးရုံတက်တာဆိုပြီးဂုံပကတနာတွေမမောနေလို့ကတော့ဆေးပြုတာကြောင်းပြုပြီးတော့တောင်အာကုသို့တွေကဖြစ်သွားနိုင်ပါတယ်ဒါဆိုရင်ဖရာရှင်အဆူဆူကိုပူဇော်ရရောက်ပါသလားစဉ်းစားတဲ့နဲ့နော်ဖရာရှင်ဆူဆူအာကုသို့မှန်တယ်မြတ်ပေးရမယ်မဖြစ်အောင်ထိန်းရမယ်ကိုကအကုန်လုံးစာဝဏ္ဏီကျမ်းမာရေးလေးကြောင်းပြုပြီးတော့တောင်မှအာကုတုတွေဖြစ်နေပါတယ်ဆိုရင်ဘုရားရှင်အဆူဆူကိုပူဇော်ရာရောက်သလားစော်ကားရာရောက်နေသလားဗုဒ္ဓဘာသာဝင်ဖြစ်တဲ့ဘုန်းကြီးတို့တွေစဉ်းစားသင့်တဲ့အချက်ကလေးတွေပေါ့ဒါလေးတွေကအင်မတန်မှနူးညံ့သိမ်မွေ့တယ်ဒါကြောင့်မြတ်စွာဘုရားရှင်ကဘုန်းကြီးတို့တပ္ပပပတ္တာအကရဏံနဲ့အာကုတုမှန်သည်မြရှောင်ကျင်ပေးပါတဲ့အာကုတုမဖြစ်အောင်နေပါနေနေလေးစာဝဏ္ဏီကိုကြောင်းပြုပြီးတော့ဖြစ်တဲ့တဏှာကအပေတိရောက်စေနိုင်တယ်ဆိုတာဘုန်းကြီးတို့တိတ်တထေကတရားပြသွားပါတယ်ဒါတွေကိုကြည့်ရှင်ရှင်သုံးသပ်ပြီးတော့သင်ခန်းစာယူပြီးတော့မိမိတို့ရဲ့မျိုးဆက်တွေကိုကောင်းအောင်မိမိတို့ကဆောင်ရွက်ပေးနိုင်ရပါတယ်နောက်နံပါတ်2ကဘာလဲဆိုတော့ကုသလတာဥပါတံပရာကုသလတာကာမမဂုလောကဝတိရှိရှိသမျှကုသလကိုဥပါတံပရာတစ်ဆင့်နဲ့တစ်ဆင့်ရင်းနေခြင်းအောင်မလင်းပုံသေးပြည့်စုံစေခြင်း၎င်းနဲ့ကုသိုလ်မှန်တဲ့မြတ်ကိုတည်တည်မွားမွားစပြီးတော့အရတ္တမတ်ကုသိုလ်ထိရအောင်တစ်ဆင့်နဲ့တစ်ဆင့်နှလုံးသားထဲမှာပြေဝအောင်ကြိုးစားတင့်ပါတယ်တဲ့ဒါလည်းစူစူတိုင်းဖျားရှင်ရဲ့ဖျားရှင်စူစူတိုင်းရဲ့အဆုံးမှဖြစ်ပါတယ်ဘုန်းကြီးတို့မိုးရွာတဲ့အခါမှာမိုးရီကတစ်စက်နေကတစ်စက်ချင်းတော့ကြာတာပဲသို့တော်ကြာလို့ရှိရင်စင်အိုးတွေပြေသွားတယ်အိမ်နှုံတွေပြေသွားတယ်လို့ပဲ ကုသိုလ်ကနည်းနည်းပါးပါးလုပ်ရင်လည်းနှလုံးသားထဲမှာပြည့်ဝအောင်ကြိုးစားရတာပဲမိမိတို့ဈေးရောက်ကြတယ်ဈေးရောက်ကြတယ်ဆိုလို့ရှိရင်ဩဈေးဝယ်တဲ့ပုဂ္ဂိုလ်တွေကကိုယ့်ရဲ့ကျေးဇူးရှင်တွေအဲ့တော့သူတို့ဈေးဝယ်လို့ငါတို့မှာတက်နိုင်တယ်မြတ်လူနိုင်တယ်တန်းနိုင်တယ်စားနိုင်တယ်တောက်နိုင်တယ်ကြောင်ထားနိုင်တယ်ပညာရေးပြည့်ဝတယ်အဲ့တော့ဒီဈေးဝယ်တဲ့ပုဂ္ဂိုလ်တွေစိတ်ချမ်းသာအောင်ငါဘယ်လိုလုပ်ပေးရမလဲဒါလေးတွေကမေတ္တာတရားအဲ့တော့ဈေးရောက်ရင်တဲ့ကုသိုလ်တွေဖြည့်လို့နောက်ပြီးတော့ဈေးဝယ်တဲ့ပုဂ္ဂိုလ်ကိုအကောင်းဆုံးဝန်ဆောင်ဖို့ငါဘယ်လိုပေးရမလဲသူတို့ပစ္စည်းလေးတွေတန်သွားအောင်ငါကျေးဇူးရှင်တွေကိုငါဘယ်လိုပေးဆက်နိုင်မလဲဒါဆိုရင်ဈေးဝယ်ရင်းနဲ့ဈေးရောင်းရင်းနဲ့ကုသိုလ်တွေဖြစ်နေတာပဲဘုန်းကြီးတို့တန်ခါတော်ရှင်မြတ်တွေလည်းပဲစာသင်စာချလုပ်ရင်းနဲ့ငါစာသင်ပေးလိုက်တဲ့အတွက်တန်ခါဒီပညာပြည့်ဝပြီးစိတ်နှလုံးသားလေးတွေကောင်းလာရင်သာသနာတော်ကြီးတက်ရှိမယ်အဲ့တော့ငါစာတစ်ချိန်ချတာသာသနာရှိဖို့တော့တစ်ချိန်ကြိုးစားလိုက်တာပဲဆိုပြီးတော့လုပ်နေစာချရင်းစာသင်ရင်းနဲ့ကုသိုလ်တွေတိုးပွားနေတော့တာပဲအကုသိုလ်တွေကင်းနေတော့တာပဲရည်ရွယ်ချက်ကမှန်နေတာကိုတောင်းတူလုပ်တဲ့လူတွေကလည်းပဲတောင်းတူရလာလို့ချင်းငါတို့သားရှိတဲ့နေရာသွားဆုံးကမယ်သာသနာပူဇော်မယ်အိန္ဒိနာချင်းဒုက္ခရောက်တဲ့ပုဂ္ဂိုလ်တွေကိုဘလို့ကူညီမယ်ဒါဆိုရင်တောင်းတူလုပ်ရင်းနဲ့လေကုသိုလ်တွေဖြစ်နေတာတောင်းပဲမြတ်စွာဘုရားကုသိုလ်မှန်သမျှတေးသေးမွားမွားစပြီးတော့ကြိုးစားအထုတ်ပါတဲ့ဘုန်းကြီးတို့ဘုရားရှင်တတ်တဲ့တုန်းကကုတိဝိဟာရီဆိုတဲ့ယန္တာရှင်မြတ်တစ်ပါးရှိခဲ့တယ်ပေါ့အဲ့ဒီယန္တာရှင်မြတ်ကဘုန်းကြီးတို့ဝေသာလိပြည်ရဲ့မင်းသားတစ်ယောက်ပါသူကမြတ်စွာဘုရားဝေဒာလိပြည်မှာကက်ကြီးသုံးပါးဆက်ရောက်တော့မြတ်စွာဘုရားကိုပြင်တော့မြတ်စွာဘုရားကြွလာတယ်။မြတ်စွာဘုရားရောရှင်အာနန္ဒရောယရဏတုတ်တန်တွေကိုကြွဆူဟောကြားတဲ့အခါမှာဝေဒာလိပြည်ဟာကက်သုံးပါးငြိမ့်သွားတယ်။အဲ့ဒီတရားဒေသနာတော်တွေကိုကြီးညိုပြီးတော့မျိုးသားတစ်ယောက်မင်းသားတစ်ယောက်ကယဟန်ပြုတ်လာခဲ့တယ်။ယဟန်ပြုတ်ပြီးတော့တရားအထုတ်လိုက်တာ။တနေ့တော့ခွန်ကြီးတို့တော်ထဲမှာသွားရင်းလာရင်းနဲ့တရားအထုတ်တယ်တရားရှိမှတ်တာအမှတ်တရားနဲ့လေကတင်းသေးကနေဖြတ်သွားတဲ့ချိန်မိုးတွေကရွာချလိုက်တာ။မိုးရွာချလိုက်တော့အဲ့ဒီနန်းမှာဆောက်ထားတဲ့မြက်တဲလေးထဲမှာလေဆောင်တစ်ယောက်လေဆောင်ယောက်ျားတစ်ယောက်ကနေဆောက်ထားတဲ့လေတဲလေးကိုဝင်လိုက်တော့မိုးတွေကလုံသွားတယ်။မြက်ခင်ပေါ်မှာထိုင်ပြီးတော့မြန်မိုးရှိတဲ့တဲလေးထဲမှာတရားအထုတ်လိုက်တာဥတုတ္တပါယမြားပြီးတော့ญาတိဥတုကနှွေးထွေးပြီးတော့အဲ့ဒီမှာတရားရသွားပါတယ်။ယန္နာအထိဖြစ်သွားခဲ့ပါတယ်။အဲ့တော့ဘာလို့ယန္နာဖြစ်တာတုံးဆိုတော့မူရင်းကောင်းမှုကိုလိုက်ကြည့်တဲ့အခါဘုဒ္ဓမုတ်တို့မြတ်စွာဘုရားလက်ထက်တုံးကအဲ့ဒီကုတိဝိယာရီလောင်းဖြစ်တဲ့အမျိုးသားတနေ့တော့ဘုရားရှင်ကိုယ်တော်မြတ်နဲ့ယန္နာရှိမြတ်ဒီကောင်းကင်ရံကြွာသွားတာကိုရေလူကျင်လိုက်တာဆိုပြီးမြေပြင်ရနေပြီးတော့ရေတွေလူကျင်စိတ်ပေါက်ပြီးတော့အေးမြတဲ့ရေတွေကိုမလုပ်လိုက်တည်းလေဆိုတော့အေးမြတဲ့ရေတွေကိုမြေကြီးပေါ်ကနေပြီးတော့ကောင်းကင်ကိုမြှောက်ပြီးတော့တင်လိုက်တာမြတ်စွာဘုရားလည်းသူ့ရဲ့အကြံကိုသိပြီးတော့လက်ခံတော်မူခဲ့ပါတယ်အဲ့တော့သူမြှောက်ပြလိုက်တဲ့ရေအေးရေစင်တွေကိုမြတ်စွာဘုရားကလက်ခံလိုက်တဲ့အတွက်စိတ်ထဲမှာကြည်ညိုလို့ကြည်နူးသွားတယ်တိတ်ပြီးတော့ကုသိုလ်စိတ်တန်တန်နေဖြစ်သွားတယ်ဘုရားရှင်ကိုရေးလေးလူခဲ့အဲ့ဒီကုသိုလ်ကိုခြေခံပြီးတော့ကတ္တဗဘုရားရှင်လက်ထက်လည်းယဟန်ပြုတရားတွေအားထုတ်ပါရမီတွေဖြည့်ပြီးတော့စောစောကရေးလူခဲ့တဲ့ကုသိုလ်လေးကြောင်းပြုပြီးတော့ဒီဘဝမှာယန္တာဖြစ်ပါတယ်တဲ့ဒါကြောင့်ကုသိုလ်ဆိုတာထင်သေးလို့မရပါဘူးနောက်အဲ့ဒီကုတိဝိဟာရီကမြက်တဲထဲမှာနေတဲ့ချိန်လေဆောင်ယောက်ျားရောက်လာပြီးတော့ဘသူလဲလို့မေးလိုက်တဲ့အခါမှာယန္တာတစ်ပါးကိရိတာတွေကင်းနေတဲ့ယန္တာတစ်ပါးရတ္တဖို့တမာရီနဲ့နိဗ္ဗာန်ကိုအာယုံပြုပြီးတော့တည်ကြည်တဲ့ယန္တာတစ်ပါးဖြစ်ကြောင်းယန္တာရှင်မြတ်ကမိန့်ကြားခဲ့ပါတယ်။တင်လို့တဲ့မြက်ချောင်းလေးဟာတန်ဖိုးရှိတယ်တဲ့အကျိုးမမဲ့ဘူး။ဘာဖြစ်လို့လဲ။ဒီထဲမှာနေပြီးတော့ယန္တာဖျောင်းစူးစားတယ်။ယန္တာတစ်ပါးသတင်းသုံးနေတဲ့အတွက်တင်လို့တဲ့ချောင်းဟာတိတ်အကျိုးရှိပါတယ်လို့အနုမောဒနာတရားဟောတယ်။အဲ့တော့တင်ဝမ်းမြောက်ဝမ်းသာဖြစ်လို့ရှိရင်အဲ့ဒီကုသိုလ်စေတနာကြီးညိုတဲ့တရားတရားကုသိုလ်စေတနာတွေဟာတင့်အတွက်အင်မတန်မှအကျိုးကြီးမားပါတယ်လို့ယန္တာကနုမောဒနာပြုတယ်အဲ့တော့ယန္နာရှင်မြတ်နဲ့အဲ့ဒီလေဆောင်ယောက်ျားပြောတဲ့ဇာတ်ကိုမြတ်စွာဘုရားကကန္နာကုတိမှာထိုင်တော်မူရင်းနဲ့ကြားတော်မူတော့မိန်ကြားတော်မူလိုက်တယ်ဘယ်လိုလဲဆိုတော့တင်းရဲ့တဲထဲမှာနေတဲ့ယဟန်ဟာယန္နာရှင်မြတ်ကိလေသာကင်းတဲ့ပုဂ္ဂိုလ်ဖြစ်တယ်တဲ့တင်းဟာကြည်ညိုတဲ့သဒ္ဓါတရားတွေနဲ့အကုသိုလ်မဖက်တက်တက်ဂုံပကာတနာမပါတဲ့ကုသိုလ်စိတ်တန်တန်နဲ့ကြည်ညိုပြီးတော့အဲ့ဒီလေထဲလှူရတဲ့ကုသိုလ်ကြောင့်တင်းဟာ30နဲ့6ကြိမ်တရားမင်းဖြစ်လိမ့်မယ်34ချင်းစကြဝဠာမင်းဖြစ်လိမ့်မယ်။နောက်ဆုံးမှာယရဏကုတိဆိုတဲ့ပိဿကဗုဒ္ဓဖြစ်ပြီးတော့ယန္တာဖြစ်လိမ့်မယ်တဲ့။ယရဏကုတိဆိုတဲ့ဘွဲ့အမိနဲ့ယန္တာဖြစ်ပြီးတော့ပိဿကဗုဒ္ဓတပါးဖြစ်နေပရိနိဗ္ဗာန်ဆံလိမ့်မယ်လို့မြတ်စွာဘုရားကကြားသိပေးခဲ့တယ်။အဲ့တော့ဒီလေဆောင်ယောက်ျားဟာလည်းပဲလေသေးလို့ကုသိုလ်စိတ်တန်တန်နဲ့လှူတယ်ယန္တာရှင်မြတ်တရင်သုံးပြီးတော့တရားထုတ်တာတွေကိုကြည့်ပြီးတော့ကြည်ညိုတယ်အဲ့ဒီလေသေးလေးကိုကုသိုလ်စိတ်တန်တန်လေးနဲ့လှူဒန်းတဲ့ကုသိုလ်ကြောင့်ဘုန်းကြီးတို့အနာဂတ်မှာယရဏကုတီဆိုတဲ့ပိဿကဗုဒ္ဓယန္တာတပါးဖြစ်ဖို့ပြတဲ့ရသွားခဲ့ပါတယ်ဒါကြောင့်ဘုန်းကြီးတို့ကုသိုလ်မှန်သမျှတေးသေးမွားမွားစပြီးတော့ကြိုးစားထုတ်ပါတဲ့ ခုမြတ်တဲ့လေးလူသားတို့ရေလူသားတို့ဒါရီရဟန္တာဖြစ်တဲ့အတီပိဿကဗုဒ္ဓဖြစ်တဲ့အတီအထောက်ပံ့နေဖြစ်သွားပါတယ်။ဒါကြောင့်မိမိတို့ကုသိုလ်တွေကလည်းပဲစိတ်ထားတန်တန်နဲ့ပါရမီမြောက်အောင်တူလို့ရှိရင်ဒါရီဟာနိဗ္ဗာန်တည်းမျက်မှောက်ပြုနိုင်တယ်။ဒါကြောင့်ဘုရားရှင်ဆိုသူကကုသိုလ်မှန်များကြိုးစားအားထုတ်ပါ။ဘယ်ကုသိုလ်ကိုမှထင်မသေးနဲ့ရေရောင်ရင်ဈေးဝယ်ရင်လဲလှုပ်ရင်လည်းပဲစိတ်ထားတက်လို့ရှိရင်ကုသိုလ်တွေရတယ်အဲ့ဒီကုသိုလ်တွေကနိဗ္ဗာန်တည်းမျက်မှောက်ပြုနိုင်ပါတယ်တဲ့အဲ့ဒီလိုကြိုးစားရင်ဘုရားရှင်ဆူဆူကိုခွန်ကြီးတို့ပူဇော်ပြီးသားဖြစ်သွားပါတယ်နောက်ဆုံးကသစိတ်တပရိယောတပနဲ့မိမိရဲ့စိတ်ကလေးကိုအကုသိုလ်ညစ်ကြေးကင်းအောင်စင်ကြယ်အောင်ကျင့်ကြံကြိုးကိုအားထုတ်ပါဆိုတော့ယနေ့တရားတော်မှမိမိတို့ရှုနေကြတဲ့တတိပဌံတရားကိုပွားများရုံပါပဲမိမိရဲ့စိတ်ဓာတ်ဥပဒနာတတိတပဌံသဘောအရမိမိရဲ့စိတ်လောဘဖြစ်ရင်ဖြစ်တယ်လို့သိအောင်လို့ဒေါသဖြစ်ရင်ဖြစ်တယ်လို့သိအောင်လို့ဒါနေ့စဉ်သွားလာနေထိုင်တဲ့အချိန်မှာဒီလိုအနုသာစိတ်တနာစိတ်တနုပတနာတတိပဌံလေးတွေဖြစ်နေရင်ပဲကိလေသာတွေရဲ့တဖြည်းဖြည်းကင်းသွားပါတယ်ဒါနသီလလုံရင်လည်းပဲကိလေသာကင်းအောင်ကြိုးစားဘာဝနာမှုကိုလုံရင်လည်းကိလေသာကင်းအောင်ကြိုးစားရင်စိတ်သက်တွေဖြူစင်သွားနိုင်ပါတယ်တဲ့ကဲတဏှာကြီးလည်းပဲပြေသွားပြီဘုန်းကြီးဟောခြင်းနဲ့သူစုဗုဒ္ဓဆုံးမဆိုတဲ့သုံးချက်လည်းအထိုင်လျောက်ပြည့်စုံသွားပြီဒါကြောင့်ယနေ့ယဟန်ဒာယိကာမကြီးဒေါကုတ်ဝါမိသားစုနဲ့တကဝအလုံးစုံဓမ္မမိတ်ဆွေတွေဟာအဆူဆူသောဘုရားရှင်တို့ရဲ့ဆုံးမများကိုတတ်တတ်တာလုံးလိုက်နာကျင့်သုံးပြီးတော့ပါရမီတွေရင့်ကျက်နိုင်ကြပါစေ။နောက်ဆုံးမှမဉဏ်ဖွဉဏ်ဖြင့်နိဗ္ဗာန်ကိုလျင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။